Welcome to the Voice of America in Burmese.
မင်္ဂလာပါရှင်2019ခုနှစ်အောက်တိုဘာလ29ရက်တနင်္ဂနွေနေ့မနက်ခင်း VOA အစီအစဉ်တွေကိုအမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန် DC ကနေတိုက်ရိုက်ထုတ်လွှင့်နေပါပြီ။လိုင်းဒိုမီတာ3240နဲ့49လိုကသာမက VOA ရဲ့ Facebook စာမျက်နှာ VOA Burmese News ကနေပြီးတော့လည်းတိုက်ရိုက်နားဆင်နိုင်ပါလိမ့်ရှင်။ကျမခွန်ညိုပါခုမနက်ခင်းအစီအစဉ်တွေတာဝန်ယူပါမယ်ရှင်
။မင်္ဂလာပါရှင်။ကျမကခင်မျိုးသက်ပါဒီမနက်ခင်းသတင်းတွေကိုကိုညာဝင်းအောင်နဲ့အတူချိန်ညာပေးပါပါ။ဆိုမာလီယာနိုင်ငံမှာကားဘုံပောက်ကွဲမှုနှစ်နေရာမှာဖြစ်ပွားခဲ့ပြီးပြည်내ပြည်ထရေးဝန်ကြီးတဦးပေါင်းအနည်းဆုံးလူ20သေဆုံးခဲ့ရပါတယ်။ရိုဟင်ဂျာတွေကိုမွေးဖွားမှုထိန်းချုပ်ရေးအတွက်ဘင်္ဂလားဒေ့ရှ်အစိုးရကဒုက္ခသည်စခန်းတွေမှာစတင်လှုပ်ဆောင်နေပါပြီ။မောင်တော်ခင်ဘက်ကနေဘင်္ဂလားဒေ့ရှ်ဘက်ထွက်ပြေးကြတဲ့ဒုက္ခသည်အများစုနေထိုင်ရာဒေသတွေမှာရှိတဲ့စပါးခင်းတွေကိုမြန်မာအစိုးရတာဝန်ရှိသူတွေကစတင်ရိတ်သိမ်းနေပါပြီ။ဒီလိုထူးခြားတဲ့သတင်းလေးတွေကြားရမှာပါမခွန်ကြီး။
အခုမနေ့ကနားဆင်ရမယ့်အစီအစဉ်တွေမှာတော့ဒီထိုင်းနိုင်ငံမှာလူတက်မှုနဲ့ဒေသစီရင်ခံထားရတဲ့မြန်မာလူငယ်နှစ်ဦးရဲ့အယူခံရုပ်ချိန်ရဲ့နောက်ထပ်တစ်လရွှေ့ပြောင်းလိုက်ပါပြီ
။ဒီဘက်ကအငယ်တို့ဘက်ကအကြောင်းပြချက်တွေထိုင်းလူစားနဲ့တင်ထားတဲ့စာမျက်နှာ330ပုံမျက်နှာအပေါ်မှာသူတို့ဖြည့်ချင်းချက်တွေပြည့်စုံအောင်မပေးနိုင်လို့အစဉ်မဖြစ်သေးဘူးဆိုတဲ့ပေါ်လည်းဖြစ်နေပါတ
ယ်။တရားခံတွေရဲ့အကျိုးဆောင်ရှေ့တွေဘက်ကပြောကြားချက်ကိုနားဆင်ကြရတာဖြစ်ပါရဲ့ရှင်။မကြခင်နားဆင်ကြရမှာပါ။တခါဒီရခိုင်ပြည်နယ်မြောက်ပိုင်းကထွက်ပြေးပြီးဘင်္ဂလားဒေ့ရှ် Cossack ဘဇာကိုရောက်နေတဲ့ကလေးတွေရဲ့အာဟာရပြတ်လတ်မှုအခြေအနေနဲ့ပတ်သက်လို့ UN UNICEF ရဲ့ပြောခွင့်ရသူရဲ့ပြောကြားချက်ကိုလည်းနားဆင်နိုင်ပါတယ်။အဲဒီနောက်မှာဥရောပခင်ရဲ့မြန်မာရေးတုံ့တက်ချက်ဒေါ်လာလတန်းရဲ့မနေ့ကင်းအင်္ဂလိပ်သင်ခန်းစာနဲ့စနေနေ့ညတိုက်ရိုက်လေးလိုင်းပြတ်လတ်ဆွေးနွေးခန်းအစီအစဉ်တွေနားဆင်ရမှာပါရှင်။အခုရင်ဆုံးတော့တနင်္ဂနွေနေ့မနေ့ထိတ်တန်းရောက်နေတဲ့မြန်မာနဲ့နိုင်ငံတကာသတင်းတွေကိုဒေါက်ခင်မျိုးသက်နဲ့ကိုညာဝင်းအောင်တို့ကြီးညာပါမယ်ရှင်။
ဆိုမာလီယာနိုင်ငံမိုဂါဒီရှုမြို့တော်မှာကားဘုံပောက်ကွဲမှုနှစ်ခုကြောင့်ဆိုမာလီယာအနောက်တောင်ပိုင်းပြည်နယ်ကပြည်ထရေးဝန်ကြီးအပါအဝင်အနည်းဆုံးလူ20သေဆုံးရပါတယ်။လွန်ခဲ့တဲ့သတင်းနှစ်ပတ်တုန်းကပဲအဲ့ဒီမှာဘုံပောက်ကွဲမှုကြီးတစ်ခုဖြစ်ပွားခဲ့ပြီးလူပေါင်း350ကျော်သေဆုံးခဲ့ရတာမှာဆိုမာလီယာအနောက်တောင်ပိုင်းပြည်နယ်ကပြည်ထရေးဝန်ကြီးမာဒိုဘီနူလာသေဆုံးခဲ့ရတယ်လို့တာဝန်ခံအရာရှိတွေကပြောပါတယ်။ပောက်ကွဲမှုနှစ်ခုကြောင့်ဒဏ်ရာရသူက40ကျော်ပါတယ်။ပထမပောက်ကွဲမှုဟာနာမည်ကျော်နာဆာဟဘို2ဟိုတယ်မှာဖြစ်ပွားခဲ့ပြီးဟိုတယ်ကိဝါမှာဖောက်ခွဲပစ္စည်းတွေအပြည့်တင်ထားတဲ့ကားကိုဖောက်ခွဲလိုက်ပြီးတဲ့နောက်မှာအယ်ရှဘတ်လက်နဲ့ကင်တွေကဟိုတယ်ကိုဝန်းစီးခဲ့တာဖြစ်ပါတယ်။တနသမအနည်းဆုံး3ဟိုတယ်ထဲမှာရှိနေပြီးလုံခြုံရေးတပ်ဖွဲ့တွေနဲ့အပြန်အလှန်ပစ်ခတ်နေစေပဲလို့ဆိုမာလီယာအရာရှိတွေကပြောပါတယ်။အစိုးရစစ်သားတွေလည်းဝတ်ဆင်ထားတဲ့တနသမအနည်းဆုံး9ဦးကဟိုတယ်ထဲဝင်သွားပြီးဝန်ကြီးတွေနဲ့လွှတ်တော်အမတ်တွေရှိရာဒုတိယတပ်ကိုတက်သွားပြီးသူတို့ကတယောက်ပြီးတယောက်တက်တက်ခဲ့တယ်ဆိုပြောပါလေအလောင်း7လောင်းကိုပါသူတွေ့ရခဲ့တယ်လို့မျက်မြင်တက်တဲ့သူက VOE ကိုပြောပါလေဟိုတယ်ထဲမှာပိတ်မိသူတွေလည်းရှိနေပါသေးတယ်ဒုတိယကားဘုံပောက်ကွဲမှုကအရင်လွှတ်တော်အဆောက်အဦနာမှာဖြစ်ပွားခဲ့ပြီးတေဆုံးပျက်စီးမှုဘယ်လောက်ရှိလဲဆိုတာမသိရသေးပါဘူးဒီစနေနေ့တိုက်ခိုက်မှုကိုသူတို့လှုပ်ဆောင်တာပါလို့ Chef El Shabab ဖြစ်တွေ့ကြအဖွဲ့ကကြေညာပါလေ
ကတလိုနီးယားဒေသအစိုးရအဖွဲ့ဖျက်သိမ်းလိုက်တာကိုလက်ခံဖို့စပိန်ဘိုဟိုအစိုးရကအမိန့်ထုတ်ထားပေမဲ့ကတလိုနီးယားဒေသတီးခြားလွတ်လပ်ရေးအတွက်ဆက်ပြီးတိုက်ပွဲဝင်သွားမှာဖြစ်ကြောင်းအာနာကနေပြန်ရုပ်သိမ်းခံရတဲ့ကတလိုနီးယားသမ္မတကာလက်စ်ပွစ်ဒီမွန်ကစနေနေ့မှာပြောပါတယ်စပိန်နိုင်ငံမှာတချိန်ကအတိုင်းအတာတစ်ခုတည်းကိုယ်ပိုင်အုပ်ချုပ်ခွင့်ရခဲ့တဲ့ကတလိုနီးယားဒေသဟာအခုချိန်မှာတော့စပိန်အစိုးရရဲ့ဓာတ်ရိုက်အုပ်ချုပ်မှုအောက်ကိုပြန်ရောက်သွားပြီဖြစ်ပါတယ်စပိန်နိုင်ငံကနေခွဲထွက်ပြီးလွတ်လပ်ရေးကြေညာဖို့ထောက်ခံကြောင်းကက်တလိုနီးယားလွှတ်တော်မှတောက်ကြနေကမဲပေးဆုံးဖြတ်ခဲ့ပြီးနိုင်ပိုင်းအတွင်းမှာပဲစပိန်ဝန်ကြီးချုပ်ကကက်တလိုနီးယားပါလီမန်ကိုဖျက်သိမ်းလိုက်တာဖြစ်ပါတယ်စပိန်ဝန်ကြီးချုပ်မာရီယာနိုရဂျွိုက်ကကက်တလိုနီးယားပါလီမန်ကိုဖျက်သိမ်းတဲ့အပြင်ဒီဇင်ဘာ21ရက်နေ့မှာရွေးကောက်ပွဲကျင်းပဖို့တောင်းဆိုလိုက်ပြီးကက်တလိုနီးယားဒေသရဲ့ရဲတပ်ဖွဲ့ထိပ်ပိုင်းပုဂ္ဂိုလ်တွေကိုလည်းတောင်းဝန်ကနေရက်စက်လိုက်ပါတယ်ကက်တလိုနီးယားအစိုးရကိုဖျက်သိမ်းပိုင်ခွင့်ဟာဒီဒေတာရင်းပါလီမန်တစ်ခုတည်းစာမှာရှိကြောင်းကက်တလိုနီးယားသမ္မတပွစ်ဒီမွန်ကပြောပါတယ်ဒီခွဲထွက်ရေးကိုကက်တလိုနီးယားပါလီမန်အတွင်ဆုံးဖြတ်ရမှာထောက်ခံမဲ90ကန့်ကွက်မဲ10မဲနဲ့ကြားနေမဲ2မဲနဲ့အတည်ပြုခဲ့တော့ကြပါကက်တလိုနီးယားဒေတာလွတ်လပ်ရေးကြေညာတာကိုတုံ့ပြန်နိုင်ဖို့စပိန်ဘိုဟိုအစိုးရကကက်တလိုနီးယားအာဏာပိုင်အဖွဲ့ကိုဖယ်ရှားပြီးဒေတာအုပ်ချုပ်ရေးတာဝန်ကိုယူနိုင်မဲ့စပိန်နိုင်ငံဖွဲ့စည်းပုံအခြေခံဥပဒေပုံမှန်အပိုက်155ကိုစပိန်အထက်လွှတ်တော်ကအတည်ပြုပေးခဲ့ပါတယ
်။ကင်းရဲ့နိုင်ငံနယ်အိုပီကကဝါကံပွေ 新一代家管嘛，越搞不成了，别读这个三年的嘛，也这个，也有帮东边留住快给吧嘞。到家那个二爷嘛，希望一龙啊，家那起没少看见的喽。这些人都对干啥的这个，因为三年嘛，路也打的贴薄给吧嘞。今年再看高上，来了我听个个偷看到描述吧嘞，六年没有打的哈，也这个浪标老些比，也有帮他们看样特别家了吧。那他可能困难等啊，今年那个嘛，家那起比对冲六千人路标价嘞，给就给我，但那人的干破，忙给给弟弟大哥拉那边出来，搞了哈拉里家呢，到家呢，将拍木的贴包起来吧。弟弟那边呢，那边没那搬砖嘛呗，今年水搞不帮忙，多大村里的路基哈，幺幺零那对水干的，都是那边个苦干部的路开起来贴包的，阿里嘛人那么少，都乌地生活了吧。今年那个嘛，再看的呀，弟弟的穷嘛，隆重一点的那叫，这都比那个他们那水搞不没钱办难个吧。水果不会搞么些，几个个咯，十三六毛个，真零零零嘛，标价没了标吧嘞。水果不会搞么些个，这在人里买买别人的，哎哩，你也对个，买别个个，十三别个别买，别人买别个弄么是那个，他们今年的吧？
每个那么让别多呢，全部都毛从楼开家里的嘛，这苦干咯 ，TBB 路口嘞，不是被人问的大，没拍不帮三月一路了说工作一。他保住撒娇干的 ，American 露出来特别皮巴的。第三句话 ，American 露的马里对提开年拿的露对哇手巴的。TBB 干的露出来不怎么让川普啊送别开了哈。Asia 比我木瓦扎古送萝卜鱼的是不啦？怎么让德丹古拉西拉比闹心灵中偏难的淘汰的苦失去你哇的。人家其他的 Asia 比我木瓦扎古沙土布拉杜 BB 中的木瓦扎的苦差别么拉是不啦 ？American 当问西族的个苦地标的宝物的咩？Mr. Trump 怎么那批了？维格雷格，不是毛总见别闹车，你闹得人不听，他下地道去出钱嘛？不为这边的马哈比华的苦也，也来看那里，出来那也心里吧嘞。
因为每个人也没得分别，马巴达是心里有，没得抢那一家的困难也提，来多米达东山的 kilohertz 可动的啊，来多米达雷塞 kilohertz 可雷动动呀。来路米达雷斯雪 kilohertz 超低信号呢，杜迪亚那一晚嘛，来路米达第二故事 kilohertz 信号空耳路干的超能力发射。
比如 American 等人们来看的人如果是来纪念的话呢，毛诺克也别看你 Bangladesh 那个被特别家的人家都看的民族内天下地道里面是十八天如果十八天如果你们说台湾是独立的三点一点的吧，是你们毛诺克嘛是十八代表一个困难党的成果十八个三点一点的吧，而地道那个牛的基础嘛是你那个三点比一点的，比如毛诺地道代表一场的台湾跟五点五个标价将 EFP 的人嘛破表吧的地道个民他说 Bangladesh 的国特别起来的都是塞表他的这些人要你比撇的十八日国这些人吧这些人的十八日国把塞了我们说了没地地吧无论当然也是个表彰的破表他吧的十八日国的老多马日国的差年跟你巴斯卡人的口语给他撇吧的如果你破了这个古罗人家的塞表他的十八日国这些人哈也看见那个你罗人家的生日的家配下部队苏俄楼上面是一般的古罗十岁家的路 Human Rights Watch 的破表 Phil Robertson 的十八日节目个，所有台湾市都的 UCB 六个人哈，第二那个十八日特，代表的都是在保庇所有呢天下的路会办嘛嘞。第二嘞，我讲那上海人老板 Bangladesh 那样办，特别家嘞，人家都卡在办个，超顶老市里路过来这么个个表白嘞。
Bangladesh 那样，国色不杂的大妈要你嘞，人家都卡在里家嘛。大盘龙天秋月 season 的酷乐谷 Bangladesh 家嘛，以台湾市都的个 season 内将 AFP 的人都不嘛破表白嘞。Cox says the Zadi Daga, Doka de Scanima, Yoni de Doka de Misazu de Gat Chuma, Kalisa go Uti Shirari, Sani de Yaute Bushinirari, Triarelu, Aidi Daga, Midazu Siman Intana, Gigega Piovare, Tabuano Tenchoya, Mesure, Timu Ruinja, Rijamam, Shitala Velu, Dua Suare, Manninga, Tabila Ruinja, and Muse Midwilema, Chaya Laga, Bangladesh go Yau Pina, Mipuage, B, Muse Mi, Natauni Bago, One Shinidelu, Suare.都看到的工，没有按大西的西门街和高塞不杂地大，地大的西门街，台湾西都的沙地里面，库钱的所以，广东土业阿样阿些老板偏为难了吧？
老板，那个嘛，真佩服你，代表的皮包也干的，别心里的，马上为没有，别来土壤也弄的钱嘛。 มาปองกวยดีเลยบ่งเนี่ยไอ้ดิผောက်ควยปิสิสุสุกองณท่องจอกูอสุอ่ะตัดผ่อริกะติ้งสียามอีบาเลยอนาคตไปมันดานาโอทานะจุกกะอจีเกตุผิดเดดุติยะภูมิจีอีเมนเนียกาเซียกะรอคู่ตุ้ยสิเกเดบ่งเนี่ยผောက်ควยปิสิริโกสิตะเยจีจั่นหมู่เนี่ยปอกกวยหมู่ไม่ใช่อองลุษองนี่เลยหลุเปียวบาเลยอริกะไตกวยริผิดปวางเกเดเนียริมามอดีเล่นน่ะไก่อพั่วเซ็นท่าเดท่องจอกติโกสิตะกะชินเนเนียเซ่ผิดเดด้วยอกุดิไอ้เนียริโกอะยัดตาริโกตั้วกว่าไม่ ဒီလက်နက်ကန်ဖွဲ့ကသူတို့တင်ပိုက်ခဲ့တာဖြစ်ပါတယ်ဒီလက်နက်ကန်ဖွဲ့ကသူတို့တင်ပိုက်ထားတဲ့နေရာတွေတော့ပောက်ကွဲစီတဲ့လက်လက်လုံပုံအများပြားချထားတာမျိုးဖိလစ်ပိုင်စစ်တပ်ကသူတို့ကိုဝေဟင်ကနေတိုက်ခိုက်ခဲ့ရတာဖြစ်ပါတယ်
အကြမ်းဖက်အမေရိကန်ပြည်တော်စုနောက်ဘက်ခြမ်းဒေသမှာမိုးခေါင်နာပင်လယ်ကမ်းရိုးတန်းတခြားဟာရီကိန်းမုန်တိုင်းနဲ့ရေကြီးတဲ့ရာသီဥတုဖောက်ပြန်မှုတွေဟာဒေသတစ်ခုထဲမှာဖြစ်ပွားခဲ့တာပါဒါတွေဟာရာသီဥတုဖောက်ပြန်မှုကြောင့်ဖြစ်လာတယ်ဆိုတာတန်တရားဖြစ်စရာမရှိဘူးလို့နာဆာအဖွဲ့ရဲ့အန်နဝါဗီရာသိပ္ပံပညာရှင်
အော်တိုဗလာ29ရက်တနင်္ဂနွေနေ့မနက်ခင်းထိတ်တန့်ရောက်နေတဲ့မြန်မာနဲ့နိုင်ငံတကာသတင်းတွေကိုတောက်ခင်မျိုးသက်နဲ့ကိုညာဝေးအောင်တို့ကြီးညာပေးသွားကြတာပါအခုပထမဆုံးနားဆင်ကြမှာတော့ထိုင်းနိုင်ငံမှာတည်တံစီရင်ချက်ချခံထားရတဲ့မြန်မာလူငယ်နှစ်ဦးရဲ့အယူခံရက်ရွှေ့ဆိုင်တဲ့သတင်းဖြစ်ပါတယ်ဗြိတိန်နိုင်ငံသားတွေဖြစ်ကြတဲ့ဟာနာဝစ်ထရိတ်နဲ့ David Miller တို့နှစ်ဦးအသက်ခံရမှုမှာတည်တံအပြစ်ပေးခံထားရသူမြန်မာလူငယ်နှစ်ဦးရဲ့နောက်ဆုံးအယူခံရက်ကိုအစိုးရရှေ့နေဘက်ကရှောက်လက်ချက်ပြန်ပြင်ဖို့နောက်ထပ်တလတိုးပေးဖို့တောင်းဆိုထားပါတယ်အခုလိုတလရွှေ့ဆိုင်မှုအပေါ်မှာတရားခံတွေရဲ့အကျိုးဆောင်ပြန်ဥပဒေပညာရှင်တွေကအကောင်းဘက်ကနေရှုမြင်ကြကြောင်းအပြေဆုံးကိုထိုင်းအခြေစိုက်ဗီဒီယိုသတင်းတောက်မှတ်အေးအေးမှာကသတင်းပေးပို့ထားပါတယ်ရှင်
ဒီရရှိလူငယ်နှစ်ဦးတပ်ဖြတ်ခံခဲ့ရတဲ့လိတ်ကျောလူတက်မှုနဲ့ပတ်သက်လို့တည်တံပေးခြင်းခံထားရတဲ့မြန်မာရွှေ့ပြောင်းလူငယ်နှစ်ဦးရဲ့အယူခံကိုအော်ဂုတ်လ22ရက်နေ့ကကော်စမီတရားရုံးကနေတဆင့်ထိုင်းဗဟိုတရားရုံးချုပ်ကိုတင်ထားခဲ့ပြီးစက်တင်ဘာလ17ရက်နေ့မှာတော့တရားရုံးကအယူခံကိုလက်ခံခဲ့ပါတယ်ဒီအယူခံနဲ့ပတ်သက်လို့အစိုးရရှိနေတဲ့ဘက်ကရှောက်လဲချက်ပေးရမယ်အော်တို
ก็ต้องยอมมุกอ่ะสุราชินีประจันนี่ดีรอเสียยงกูชาวเลเซียดีอันไหนขึ้นมาชาวเลเซียสุราก็อดีอังเกลูที่ประจันนี่ดีรอเต็นท่าเลยดีอายุกันอาจารย์เจ็ดดีว่ามุดดีดีรอที่เจ็ดดีฮะที่อายุกันอาจารย์เจ็ดดีฮะอังเกลูประจันมันกันเนี่ยแต่เมื่อคืนนี้อาจจะมีสิ่งกูเจอท่าเลยเจ็ดดีตาที่เจ็ดดีเนี่ยท่านยังไม่เจ็ดเจ็ดดีกูอุบลีอาจจะเปียบดีรอเสียยงมาชาวเลเซียดีอันมาละสุราชินีตาวันไหนมา
ไอ้ดาวเงียดเกลอนั่นเช่นนี่เซล่าอะไรนั่นท้องเนี่ยสักคนนี้อยากตีดอกอะไรแต่ไม่เอาสุราชินีไปกันเท่าตลาดพันธุ์ประจำหมู่นั่นเช่นนี้เซล่ามาท้องสักคนนี้ที่ยืนดูไปเลยบ้างที่รู้นอกจากตลาดถ้าตัวต้องสุราฮะชินีเขาต้องพูดพินัยในรูเลยที่เขาจะว่าสุราชินีไปกันยูซานีจ้าบ้างที่ไปกันอันนี้รู้ไปกันจังจ้าจะได้ใช้นู่นนั่นเป็นอะไรสำเนาต้องอยากจะเช่กูมีหน้าบ่มา
สรุปที่สิ่งที่ดีที่สุดของมันเป็นอะไรสิ่งที่มันจะดีที่สุดจะบอกเลยใช่ไหมมาเนี่ยมาชิบยังรู้แต่มาแค่แม่งยี่หลี่เราเราลูกกันนี่เลยก็ต่อไปที่จุดที่เด็กเลี้ยงมานั่นเท่าสิ่งที่กูเนี่ยแสดงมาแล้วมาลูกตั้มมือพี่บอกเลยละว่านั่นเท่าสิ่งที่กูเนี่ยแสดงมาแล้วก็ไม่มาหรอกลูกตั้มมือเนี่ยที่อาศัยสุขนัยอะไรเนี่ยมาลูกเนี่ยนู้กูแต่เนี่ยเจ้าจ้าท่านเนี่ยมาชิบก็สมัยเจ้าท่ามาพันสิทธาบีนั่นเท่าสังอาคุณเนี่ยก
ကျွန်တော်တို့ရဲ့အချင်းတွေကိုပြောပြပါမယ်။ရခိုင်ပြည်နယ်မြောက်ပိုင်းကထွက်ပြီးပြီးတော့ဘင်္ဂလားဒေ့ရှ်နိုင်ငံကောင်ဆယ်စပ္ပစားကိုရောက်လာကြတဲ့ရိုဟင်ဂျာဒုက္ခသည်တွေကကလေးတွေမှာအသက်ကိုပါအန်ဒီအပိနိုင်တဲ့ဟာရချုတက်မှုတန်ကိုခံစားလာရနိုင်ခြေရှိနေတယ်လို့ကုလသမဂ္ဂကလေးညာရန်ပုံငွေအဖွဲ့ကသတိပေးလိုက်ပါတယ်။ကုလသမဂ္ဂရုံးချုပ်ရှိရာဇနီဘာကနေ
ရူနီဆက်အနေနဲ့ရွင်ကြဒုက္ခတဲ့ကလေးငယ်တွေကြားအာဟာရချို့တဲ့မှုအတိုင်းတာဘယ်လောက်ဆိုးဝါးနေလဲဆိုတာကိုမသိကြပါဘူး။ဒါကြောင့်အာဟာရအတိုင်းတာဘယ်လောက်ရတယ်ဆိုတဲ့စစ်တမ်းကောက်ယူနေတာဖြစ်ပြီးနိုဗ ెంబ ာစီးရင်ကောက်ယူပြီးစီးချိန်မှာအချက်လက်တွေသိလာရတော့မယ်လို့ရူနီဆက်အဖွဲ့ပြောခွင့်ရမရက်စီမကာတို့ကပြောပါတယ်။
What we already know is that the combination of malnutrition, sanitary conditions, and disease.
ဒုက္ခတွေကိုနေရာချထားပြီးတဲ့နေရာတွေမှာအာဟာရဓာတ်ချွတ်တက်မှု၊တခိုးရည်တန့်ရှင်းမှုအခြေအနေနဲ့ရောဂါဖြစ်ပွားမှုတွေအလုံးပေါင်းစပ်လိုက်ရင်ကလေးငယ်တွေအတွက်အတော်ဆိုးဝါးတဲ့အနေအထားဖြစ်လာနိုင်တယ်ဆိုတာကိုကျမတို့သိထားပြီးဖြစ်ပါတယ်
။ရခိုင်မြောက်ပိုင်းမှာအကျန်းဖက်မှုတွေ၊ဖိနှိပ်မှုတွေကြောင့်ဩဂုတ်လ25ရက်နေ့ကစပြီးထွက်ပြေးရောက်ရှိလာတဲ့ရိုဟင်ဂျာက6သိန်းကျော်ရှိနေပါတယ်။ဒီဒုက္ခသည်တွေထဲမှာရာနှုန်း60လောက်ကကလေးငယ်တွေဖြစ်ပါတယ်။အောက်တိုဘာလလယ်လောက်မှာအစုလိုက်အပြုံလိုက်နေဆက်ကိုရောက်လာပြီးပိတ်မိနေတဲ့ရာထောင်ချီတဲ့ကလေးငယ်တွေကို UNICEF ကစစ်ဆေးနိုင်ခဲ့ပြီးအဲ့ဒီထက်ကကလေးငယ်ဒါဇင်ပေါင်းများစွာဟာဆူဆူဝါဝါအာဟာရချို့တဲ့နေတဲ့အတွက်အရေးပေါ်အသက်ကကုသဖို့လိုအပ်နေတယ်လို့လည်းမကာရိုကပြောပါတယ်။နေစည်းမချဆံဝန်များအဖွဲ့ရဲ့ဆေးစစ်ချက်တွေအရကလေးငယ်ပေါင်း103ယောက်မှာ14ယောက်ဟာအဆိုးအဝါးဆုံးအာဟာရချို့တဲ့မှုဒဏ်ကိုခံရတာတွေ့ရတယ်လို့လည်းပြောပါတယ်။
This is an extremely small number of children, so these numbers are not representative. But what they do tell us is that at least
ဒုက္ခတွေကိုနေရာချထားပြီးတဲ့နေရာတွေမှာအာဟာရဓာတ်ချို့တဲ့မှုတခိုးရည်တန့်ရှင်းမှုအခြေအနေနဲ့ရောဂါဖြစ်ပွားမှုတွေအားလုံးပေါင်းစပ်လိုက်ရင်ကလေးငယ်တွေအတွက်အတော်ဆိုးဝါးတဲ့အနေအထားဖြစ်လာနိုင်တယ်ဆိုတာကိုကျမတို့သိထားပြီးဖြစ်ပါတယ်
တစ်ချိန်တည်းမှာပဲကူးစက်ရောဂါပြန့်ပွားမှုအန္တရာယ်ကိုလည်းစိုးရိမ်နေရတယ်လို့ UNICEF ပြောခွင့်ရမကာရိုကပြောပါတယ်။တချို့ကောက်ဆက်ပစန်းမှာအတော်အကြာနေလာခဲ့တဲ့ကလေးငယ်တွေရောနောက်ထပ်အသက်ရောက်လာတဲ့ကလေးငယ်တွေမှာပါဝက်သက်ရောဂါဖြစ်ပွားတာကိုလည်းတွေ့နေရတာပါ။ဒါအပြင်လူရည်များပြီးကြက်ကြက်တဲတဲနေရတဲ့စခန်းတွေမှာကိုယ်လက်တန့်စင်ဖို့အတွက်ရေကောင်းရေသန့်မရတဲ့အခြေအနေနဲ့နေထိုင်ရတဲ့ကလေးငယ်တွေအတွက်ဝမ်းပြက်ဝမ်းလျှောရောဂါနဲ့ဝမ်းကိုက်ယောဂဖြစ်ပွားမယ့်အန္တရာယ်တွေလည်းရှိနေတယ်လို့ပြောပါတယ်
။ဒေါက်ခင်မျိုးသက်ပြောပြသွားတာပါ။အခုမြန်မာအရေးသုံးသပ်ချက်ကိုနားဆင်ရပါမယ်ရှင်။ရခိုင်ပြည်နယ်ဟာကမ္ဘာကစိတ်ဝင်စားတဲ့နေရာတစ်ခုဖြစ်လာနေပါတယ်။အစင်းရဲဆုံးဒေသမှာပြိပက္ခပြင်ထန်တာမှုပြဿနာဖြစ်ရှင်းနိုင်မှုကိုသာအဓိကထားကြပေမဲ့တိုးတက်ဖွံ့ဖြိုးဖို့နှစ်ပေါင်းများစွာကြာမြင့်နိုင်ကြောင်းဦးအောင်ခင်သုံးသပ်ရေးသားပြီးကိုညာဝင်းအောင်နဲ့အတူတင်ပြထားပါတယ်ရှင်။
မြန်မာနိုင်ငံရဲ့ဒုတိယအစင်းအဆုံးဖြစ်တဲ့ရခိုင်ပြည်နယ်အကြောင်းကမ္ဘာမီဒီယာတွေစိတ်ဝင်စားနေကြပါတယ်။ဘင်္ဂလီအနွယ်ဝင်အများအပြားထွက်ခွာမှုနဲ့အကြမ်းဖက်တိုက်ခိုက်မှုကြောင့်ရခိုင်ပြည်နယ်ကိုလူသိများနေပါတယ်။တပြည်လုံးမှာစင်ဟသာဥယျာဉ်40ရာခိုင်နှုန်းရှိတယ်လို့ခန့်မှန်းပြီးရခိုင်ပြည်နယ်မှာတော့80ရာခိုင်နှုန်းရှိတယ်လို့ဆိုပါတယ်။တပြည်လုံးမှာစင်ဟသာဥယျာဉ်ကျဆင်းလာချိန်မှာရခိုင်ပြည်နယ်မှာတော့တိုးပွားနေပါတယ်။ရခိုင်ပြည်နယ်သားတအူးရဲ့တနစ်ဝင်ငွေဟာမြန်မာနိုင်ငံသားတအူးရတဲ့တနစ်ဝင်ငွေရဲ့တဝက်တောင်မရှိဘူးလို့သိရပါတယ်။ရခိုင်မှာလူဦးရေ3,000-3,000ရှိပါတယ်။အိမ်မီချင်းဘင်္ဂလားဒေ့ဟာရခိုင်ပြည်တဲ့လေးစားသာကျယ်ဝန်းပေမဲ့လူဦးရေက165,000ရှိပါတယ်။ရခိုင်ပြည်နယ်ကဥပဒေမဲ့ဝင်ရောက်မှုမွတ်စလင်မှမွေးဖွားနှုန်းမြင့်မားမှုလူငယ်တွေနိုင်ငံများမှာအလုပ်လုပ်မှုစတာတွေကြောင့်ရခိုင်ပြည်နယ်မှာဒေသခံဥယျာဉ်နည်းပါးနေကုန်ရပါတယ်။မွတ်စလင်ဥယျာဉ်30ရာခိုင်နှုန်းရှိတယ်လို့ဆိုပေမဲ့မောင်းတောမှာတော့90ရာခိုင်နှုန်းဟာမွတ်စလင်ဖြစ်နေပါတယ်။ဒါကြောင့်စင်ရင်နွမ်ဘာပြည်ပြိပက္ခပြင်းထန်တဲ့နေရာကိုဖွံ့ဖြိုးအောင်လုပ်ရမှာအခက်အခဲတွေအများကြီးရှိနိုင်ပါတယ်။
ရခိုင်ပြည်နယ်ရဲ့နိုင်ငံရေးနဲ့အုပ်ချုပ်ရေးဆိုင်ရာရည်ရှိပြဿနာကိုကင်တွယ်နိုင်ဖို့လိုပါတယ်။ဒီကိစ္စဟာတဖြည်းဖြည်းချင်းလှုပ်ယူရမှာဖြစ်လို့နှစ်ပေါင်းအတော်ကြာမှဖြည့်ရှင်းနိုင်မယ့်သဘောရှိပါတယ်။လောလောဆယ်မှာတော့လူသားချင်းစာနာတဲ့ထောက်ပံ့ကူညီမှုပေးနိုင်ဖို့ကသာအရေးကြီးနေပုံရပါတယ်။ရခိုင်တိုင်းရင်းသားဟာရခိုင်ပြည်နယ်မှာလူနည်းစုဖြစ်လာလိမ့်မယ်ဆိုတဲ့စိုးရိမ်စိတ်ဟာလည်းလူမျိုးရေးနဲ့ဘာသာရေးပြဿနာကိုတအုံနှွေးနှွေးဖြစ်စေပါတယ်။မွတ်စလင်နဲ့ရခိုင်လူအဖွဲ့အစည်းကြားမှာလူမှုရေးယဉ်ကျေးမှုနဲ့ဘာသာရေးကျင့်စဉ်ဓလေ့တွေကွဲပြားခြားနားတာကလည်းယဉ်ကျေးစိတ်ရေးကိုခက်ခဲစေပါတယ်။ဒါကြောင့်မို့ရခိုင်ပြည်နယ်ဖွံ့ဖြိုးရေးအစီအစဉ်မှာကုလသမဂ္ဂဟာမပါလို့မဖြစ်ပဲအရေးကြီးတဲ့အခန်းကဏ္ဍကပါဝင်နေတယ်လို့ယူဆကြပါတယ
်။ရခိုင်ပြည်နယ်မြောက်ပိုင်းအခြေအနေဟာတည်ငြိမ်နေတာမဟုတ်ပါဘူး။အစိုးရနဲ့လက်တွဲလုပ်သူကမွတ်စလင်နဲ့နိုင်ငံကရန်လုံနေသေးဖြစ်ပါလေ။အခြားခရိုင်တွေမှာအကြမ်းဖက်မှုမရှိသေးပေမဲ့ပြည်နယ်တစ်ခုလုံးကြီးလန်စွာစားဖြစ်နေပါလေ။လူအဖွဲ့အစည်းအချင်းချင်းကွာဟမှုကြီးမားလာလေလေ အလုံးလက်ခံနိုင်မဲ့နိုင်ငံရေးအဖြစ်ရှာနိုင်ဖို့ခက်ခဲလေလေဖြစ်လာတယ်လို့အာနန်ကော်မရှင်ရဲ့အစီရင်ခံစာမှာဖော်ပြပါတယ်။2012လူမျိုးရေးအထူးဂရုနောက်ပိုင်းယုံကြည်မှုတည်ဆောက်ရတာခက်ခဲလာတဲ့အတွက်ကုသရောင်းဝယ်ရေးကျဆင်းလာပါတယ်။ချုပ်ချယ်ခံရတဲ့မွတ်စလင်စီးပွားရေးလုပ်ငန်းတွေများလေလေအစိုးရဝန်ထမ်းကိုလက်ထုံးမှုများလေလေဖြစ်ပါတယ်။လုပ်ငန်းကံကံမကောင်းလို့ရခိုင်ပြည်နယ်ကထွက်ခွာတဲ့အလုပ်သမားတွေလည်းများပြားလာပါတယ်။
ရခိုင်ပြည်နယ်ဖွံ့ဖြိုးရေးနဲ့ပတ်သက်ပြီးဆုံးဖြတ်တဲ့အခါမှာဒေသခံတွေအကျိုးအမြတ်ခံစားနိုင်အောင်လုပ်ဖို့အစိုးရကအာဏာကော်မရှင်ကအကြံပေးထားပါတယ်။ကြောက်ပြူအထူးစည်းဝါးရေးဇုံရဲ့အကျိုးသက်ရောက်မှုအလုံးကိုလေ့လာပြီးပြည်နယ်စည်းဝါးရေးကဏ္ဍတွေခံစားရမယ့်ကောင်းကျိုးဆိုးပစ်တွေကိုသုံးသပ်ဖို့ဗဟိုအစိုးရကတိုက်တွန်းထားပါတယ်။ရခိုင်ပြည်နယ်မှာလိုအပ်တဲ့လူသားအင်အားကိုသိရှိနိုင်အောင်စစ်တမ်းကောက်ယူဖို့လည်းအကြံပေးထားပါတယ်။ကုန်းလန်းရီလန်းလျှက်စစ်ဓာတ်အားစတဲ့အခြေခံအဆောက်အုံတွေမှာပိုမိုရင်းနှီးမြုပ်နှံဖို့နဲ့အသေးစားအလတ်စားစီးပွားရေးလုပ်ငန်းတွေဖွံ့ဖြိုးအောင်လှုပ်ဆောင်ဖို့အစိုးရကိုတိုက်တွန်းထားပါတယ်ခင်မီစိုက်ပျိုးရေးလုပ်ငန်းမျိုးစဘာကောင်းမွန်ရေးနဲ့စက်မှုလေယာမှာလေသမားကိုပညာပေးရမယ်လို့ဆိုပါတယ
်ရခိုင်ပြည်နယ်ဖွံ့ဖြိုးရေးမှာဘင်္ဂလားဒေ့ရှ်နဲ့ဆက်ဆံရေးကောင်းမွန်ဖို့အရေးကြီးပါတယ်အခြေခံအဆောက်အုံတည်ဆောက်ရေးဂုံတွဲရေးလူဝင်မှုကြီးကြပ်ရေးဒုက္ခသည်နေရာချထားရေးလူကုန်ကူးမှုနဲ့မွေးရစေမောင်းကူးမှုတိုက်ဖြတ်ရေးအကြမ်းဖက်မှုတိုက်ဖြတ်ရေးနေဆက်လုံခြုံရေးစတာတွေဟာဘင်္ဂလားဒေ့ရှ်နဲ့လက်တွဲလုပ်ကံရမယ့်လုပ်ငန်းတွေဖြစ်ပါတယ်ဒါပေမဲ့နေဆက်ရေးရမှာဘင်္ဂလားဒေ့ရှ်နဲ့မြန်မာအမြင်ချင်းကွဲပြားပါတယ်ဒါလို့အမြင်ချင်းအယူဆချင်းကွဲပြားခြားနားတာကိုတွဲဆုံဆွေးနွေးတဲ့နည်းနဲ့ဖြေရှင်းသင့်တယ်လို့အာနန်ကော်မရှင်ကဆိုပါတယ်ဘင်္ဂလားဒေ့ရှ်နဲ့ကုန်တွယ်နိုင်ဖို့အတွက်မောင်တော်စီးပွားရေးဇုံတည်ဆောက်ဖို့စီစဉ်နေကြောင်းစက်တင်ဘာ၁ရက်နေ့ထုတ်မြန်မာတိုင်းမှာဖော်ပြပါတယ်မောင်တော်မြို့နယ်ကရင်ချောင်းကမ်းပါဒေသကမြေဧကတရားမှာကုန်တွယ်ရေးနဲ့ကုန်ထုတ်လုပ်ရေးဇုံကိုအစိုးရနဲ့ပုဂ္ဂလိကတို့လက်တွဲတည်ဆောက်မယ်စီမံကိန်းဖြစ်ပါတယ်လေယာထောက်ကင်နဲ့ရေဆွဲပစ္စည်းကိုမောင်တော်ကတင်ပို့တာရှိခဲ့ပြီးမဲ့ပင်ရာဒေရှာတင်သွင်းတာမျိုးမရှိသေးပါဘူး။ဒါကြောင့်မောင်တော်စီဝေးဇုံဟာရခိုင်ပြည်နယ်မြောက်ပိုင်းအခြေအနေကိုတိုက်တာမြဲပဒဇိန်ဖြစ်လာမယ်လို့မျှော်လင့်ရပါတယ်ခင်ဗျာ
။ဥက္ကဋ္ဌရဲ့မြန်မာရေးတုံ့တက်ချက်ကိုနားဆင်ကြကြရပြီးအခုထွက်လာလာတန်စီစဉ်ပို့ချပေးနေတဲ့အီရန်အုံအင်္ဂလိပ်သင်ခန်းစာကိုလည်းလေ့လာကြရအောင်ပါရှင်။
ဒီရင်ပါအင်္ဂလိပ်အမေရိကန်ဆိုင်ကန်တာမှာမြန်မာနိုင်ငံရေးလောကမှာသုံးနှုန်းနေတဲ့အီဒင်အသုံးချုပ်ကိုတင်ပြပေးမှာမို့ပထမဦးဆုံ
း dressing down
ကိုတင်ပြပေးမှာဖြစ်ပါတယ်ဆာလုံးပေါင်းက dressing dressing ကအဝတ်စားဝတ်တာ down down ကတမန်အဖြစ်အောက်လိုရည်ညွှန်းတာဖြစ်ပေမဲ့လို့ဒီနေရာမှာလျှော့တာကိုဆိုလိုတာဖြစ်ပါတယ်ဒါကြောင့်သခုခုနဲ့တရိုက်ဒီဘဲကတော့အဝိစာကိုရှော့ဝစ်တာဖြစ်ပါတယ်တနည်းတော့ပွဲနေပွဲတိုင်းအဝိစာမျိုးမဟုတ်ပဲတမန်နေ့စဉ်အင်ဂျီမျိုးကိုဝစ်တာကိုဆိုလိုတာဖြစ်ပါတယ်ဒီတုန်းကစစ်တပ်ကနေဆင်းသက်လာတာဖြစ်ပြီးစစ်တပ်မှာစီမင်းဖောက်ဖျက်လို့အေးအေးခံရတဲ့တပ်သားတဦးအနေနဲ့အခမ်းအနားနဲ့တရှိမှထုတ်ပြီးရာထူးတစိ့ဖြုတ်ချခံရတဲ့အလေအချင်းကနေဆင်းသက်လာတာဖြစ်ပါတယ်ဒါအပြင်တမန်တစ်ခုခုလုံးလို့အဆူခံရတယ်ဆိုရင်လေဒီအတုံးကိုရည်ညွှန်းသုံးနိုင်ပါတယ်။တကယ်တော့ dressing down idiom ရဲ့အဓိပ္ပာယ်ကနှစ်မျိုးရှိတာဖြစ်ပါတယ်။ပထမကစောစောကကျမရှင်းပြခဲ့သလိုပဲစစ်တပ်မှာအေးအေးယူခံရမှုကိုဆိုလိုတာဖြစ်ပါတယ်။နေ့စဉ်ဘဝမှာတော့အဆူခံရတာ၊ရှုံ့ချပြစ်တင်ခံရတာ၊အကဲ့ရဲ့ဝေဖန်ခံရတာကိုဆိုလိုတာဖြစ်ပါတယ်။ dressing down ဆိုတဲ့နောက်အဓိပ္ပာယ်ကတော့ casual ဆိုတဲ့တမန်အဝတ်အစားမျိုးဝတ်တာကိုဆိုလိုတာဖြစ်ပါတယ်။ဥပမာအမေရိကန်မှာဆိုရင် formal ဝတ်စားဆိုရင်အနောက်တိုင်းပစ္စုံအပြည့်ဝတ်ရတာဖြစ်ပါတယ် dressing down day လို့ခေါ်လို့ရှိတဲ့တောက်ကြနေ့တွေဆိုရင်တော့အမျိုးသားတွေဆိုရင်ရှာအင်ကြီးဂျင်းပေါင်းပြီးနှက်လုပ်ကိုလာနိုင်တာကိုဆိုလိုတာဖြစ်ပါတယ် dressing down ရဲ့ပထမပိုင်းရှင်းပြတဲ့အဆူခံတဲ့အဓိပ္ပာယ်မျိုးနဲ့သမ္မတ Donald Trump ရဲ့ဝေဖန်စရာဖြစ်နေတဲ့လူရတွေကြောင့် Republican Party မှာအထင်ကြီးအထက်လွတ်တော်မှ John McCain ရောသမ္မတဟောင်း George W. Bush ကရော ဖြစ်တင်ဝေဖန်တဲ့မိကွန်းတွေကို၄ရက်တာတွင်ရှေ့စီနောက်စီပြောခဲ့ကြတဲ့အတွက်ကြောင့် CNN သတင်းဌာနကြီးက George W. Bush joins John McCain in dressing down Donald Trump လို့ရေးသားခဲ့တာဖြစ်ပါတယ်။ဒီသုံးချက်ပတ်သက်လို့ George ကပြတဲ့ဥပမာကိုလေ့လာကြည့်ကြရအောင်ပါ။
The boss gave John a good dressing down for being late for the important meeting.
John nga yee chi de si pwe pwe de nau cha lo sia tama ye su go kan kan yi khan lai ya de lo chei be ya ba de. U ma go nau ta khaw le la chi cha ya aw ma.
The boss gave John a good dressing down for being late for the important meeting.
Ku se le tin pya pi ma ga ro
To run out of time.
ဖြစ်ပါတယ်။ဆလုံးပေါင်းက TO2RUNOUT out to run out ကကုန်ကန်ဤဖြစ်တာ OF off TIME off time ကအချိန်ဖြစ်ပြီးစကားလုံးရဲ့တရားဒီဘက်ကတော့အချိန်ကုန်ကန်ဤဖြစ်တာကိုဆိုလိုတာဖြစ်ပါတယ်။ idiom ဆိုရဲ့ the white ဒီဘက်ကလည်းတိတ်မကွာလှပါဘူး။အချိန်တိတ်မရှိတော့တာအချိန်တိတ်မကြံတော့တာပေးထားတဲ့အချိန်နဲ့မလောက်တာကိုဆိုလိုတာဖြစ်ပါတယ်။ဒီအသုံးကိုမြောက်ကိုရီးယားခေါင်းဆောင်ကင်ဂျုံအင်အနေနဲ့နျူကလ িয়ার စွမ်းရည်တွေကိုပြစ်တင်ရမှာတိုက်ချင်းပြည်ဒုံးလေးနှစ်တွေမှာနျူကလ িয়ার ထိပ်ဖူးတက်နိုင်အောင်စူးစမ်းနေတယ်ဆိုတဲ့တိုးတက်မှုတွေရရှိတဲ့အတွက်ကြောင့်လေအမေရိကန်မျိုးသားလုံချုံ၏အကြံပေးပုဂ္ဂိုလ်ဗိုလ်ချုပ်ကြီးဟောင်းဟာဘတ်မက်မတ်စတာကမြောက်ကိုရီးယား၏ကမ္ဘာကကင်တွေဖြစ်ရှိရမှာအချိန်သိမ့်မရှိတော့ဘူးလို့သတိပေးခဲ့တဲ့အတွက်ကြောင့် Fox ရုပ်သံထွက်ဌာနက World running out of time to deal with nuclear Kim and North Korea လို့ရေးသားခဲ့တာဖြစ်ပါတယ်ဒီသုံးနှစ်ပတ်သက်လို့ George Group ရဲ့ဥမာကိုလေ့လာကြည့်ကြရအောင်ပ
ါ Mary ran out of time before she could finish her exam
Mary ကစာမေးပွဲဖြေလို့မပြီးသေးခင်အချိန်ကကုန်သွားခဲ့တယ်သူစာမေးပွဲဖြေတာအချိန်မလောက်ခဲ့ဘူးလို့အဓိပ္ပာယ်ရပါတယ်
Mary ran out of time before she could finish her exam.
ကိုနောက်ဆုံးတင်ပြပေးမှာကတော့
back into a corner.
ဖြစ်ပါတယ်။ဆာလုံးပေါင်းက back back into back into ကတွန်းပို့ခံရတာ corner corner ကတောက်ဆိုတော့စကားဆုံးရဲ့တဲ့ဒီဘက်ကတော့တောက်ကိုတွန်းပို့ခံရတာဖြစ်ပါတယ်။idiom ဆိုရဲတော့ white ဒီဘက်ကတော့လူတူပြေးပေါ့မရှိအောင်တောက်မှာတိတ်မိနေတာတနည်းထွက်ပေါ့မရှိပဲတိတ်မိနေတာကိုဆိုလိုတာဖြစ်ပါတယ်လူတူတွေနဲ့ထွက်ပေါ့မရှိအကြအတဲတွေ့နေတယ်လို့လည်းဆိုနိုင်ပါတယ်ဒီအသုံးကိုမြောက်ကိုရီးယားနျူကလ িয়ার လက်နဲ့အသုံးပြုမှုနဲ့ပတ်သက်လို့အမေရိကန်ပါဝင်ကုလသမဂ္ဂကတန်ခါပိတ်ဆို့မှုတွေဝိုင်းချမှတ်ခါအရေးယူခဲ့တဲ့အတွက်ကြောင့်ရုရှားသမ္မတဗလာဒီမာပူတင်ကပြဿနာကိုဖြေရှင်းရမှာအခြေတင်ဆွေးနွေးမှုတွေနဲ့ဖြည့်ရှင်းမှာမြောက်ကိုရီးယားခေါင်းဆောင်ကိုတောက်ပိတ်ခံရအောင်မလုပ်ပါနဲ့လို့ပြောခဲ့ရကနေ NBC သတင်းဌာနက Putin on North Korea crisis don't back Kim Jong Un into a corner လို့ရေးသားခဲ့တာဖြစ်ပါတယ်ဒီသုံးနဲ့ပတ်သက်လို့ George Group ရဲ့ဥမာကိုလေ့လာကြည့်ကြရအောင်ပ
ါ Joe was backed into a corner there was no way out So he quit his job.
Joe ကတောက်ပိတ်မိနေတယ်။ထွက်ပေါက်မရှိတော့သူလည်းအလုပ်ကနေထွက်လိုက်ရတယ်လို့ကြေပေးရပါတယ်။ဥမာကိုနောက်တစ်ခေါက်လေ့လာကြည့်ကြရအောင်ပါ
။ Joe was backed into a corner. There was no way out, so he quit his job.
ဒီသတင်းပါတင်ပြခဲ့တဲ့ idiom အသုံးတွေကတော့
dressing down to run out of time.Back into a corner.
တို့ဖြစ်ကြပါလေ။နောက်တရင်ပါခုလိုချင်းမျိုးမှလည်းနောက်ထပ် EDM အသုံးတွေကိုဆက်လက်ကျင်းပြပေးဦးမှာမို့စောင့်မျှော်နားဆင်ကြပါရှင
်။ဒလလဒန်စီစဉ်ထုတ်လွှင့်ပေးနေတဲ့ American Style မနက်ခင်းအင်္ဂလိပ်သင်ခန်းစာကိုနားဆင်လေ့လာခဲ့ကြရတာပါရှင
်။VOA မြန်မာပိုင်းအသံလွှင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနက်7နာရီကနေ9နာရီအထိတစ်ချိန်၊နေ့လယ်12နာရီကနေနေ့ခင်း1နာရီအထိတစ်ချိန်ဖြစ်ပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။မြန ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းတို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ။ VOA မြန်မာပိုင်းအစီအစဉ်လေးနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
။မင်္ဂလာမနက်ခင်ဗျာရှင်မြန်မာစံတော်ချိန်မနက်6နာရီခွဲပါပြီ။ဗီယိုအမေရိကန်တန်ရက်တနင်္ဂနွေနေ့မနက်ခင်းလက်ရှိထုတ်လွှင့်ပေးနေတဲ့အစီအစဉ်တွေကိုမနက်9နာရီထိလိုင်းဒိုမီတာ32 40နဲ့49တို့ကနေတိုက်ရိုက်ဖမ်းယူနိုင်နိုင်ကြပါတယ်။ VOA ရဲ့ Facebook စာမျက်နှာ VOA Burmese News ကနေပြီးတော့လည်းနိုင်နိုင်ပါတယ်ရှင်။အခုဒုတိယပိုင်းမှာတော့ပြန်လည်ထုတ်လွှင့်ပေးမယ့်စနေနေ့ညတိုက်ရိုက်လေးလိုင်းအစီအစဉ်ကိုနိုင်ကြရမှာပါ။ကိုအောင်အောင်စီစဉ်ထုတ်လွှင့်ပေးထားတာဖြစ်ပါတယ်ရှင
်။မင်္ဂလာပါခင်ဗျာ။စနေနေ့ညတရက်လေးလိုင်းရှင်နေကန်အစီအစဉ်ကကျေးဇူးပါတယ်ကျွန်တော်အောင်ပါ။ကျွန်တော်တို့ဒီကနေ့ညဆွေးနွေးမယ့်အကြောင်းအရာကတော့မြန်မာဒီမိုကရေစီရေးကိုဒီဇိုင်းမမတ်ထောက်ခံအားပေးလာနေတဲ့အနောက်နိုင်ငံကြီးတွေကဒီမြန်မာစစ်ကောင်းဆောင်တွေအပေါ်တန်ခတ်ရေးယူဖို့တွန်းအားပေးဆောင်ရွက်လာတဲ့အကြောင်းပါ။ဒီလိုတန်ခတ်ရေးယူမှုလုပ်လာတာတွေကမြန်မာဒီမိုကရေစီရေးအတွင်းကူးပြောင်းမှုအပေါ်ဘယ်လိုရိုက်ခတ်မှုရှိနိုင်မလဲဆိုတာတွေကိုဆွေးနွေးသွားမှာပါ။ဒီကနေ့ညပင်နိုင်ဆွေးနွေးမယ့်သူတွေကတော့ပြည်သူအရေးကြတဲ့ပင်နိုင်ဆောင်မရှင်နိုင်ငံရေးသုံးသပ်ချက်ဆောင်မတွေရည်နေတဲ့ကိုပါပါရန်ကုန်ပါ။နောက်တစ်ဦးကတော့ဒေါက်တာတင့်ဆွေပါအမေရိကန်ပြည်ထောင်စုအိန္ဒိယနာပြည်နယ်ကပါ1990ရွေးကောက်ပွဲ NLD လွှတ်တော်အမတ်ဖြစ်ပါတယ်။ကိုအောင်မိုင်းကတော့ဖင်လန်နိုင်ငံကနိုင်ငံရေးဆောင်မရှင်တဦးပါ။တခြားဒီလေလိုင်းပေါ်မှာဆွေးနွေးဖို့ရောက်နေကြသူတွေကိုလည်းကျွန်တော်ဖိတ်ခေါ်ဆွေးနွေးသွားမှာပါ။အခုအရင်ဆုံးတော့ဒီစစ်ကောင်းဆောင်တွေကိုပါကြောင့်ပြတ်မှတ်ထားအေးအေးယူဖို့လှုပ်လာတဲ့ဆိုတဲ့အကြောင်းကိုကိုကစပြီးတော့ဆွေးနွေးပေးပါခင်ဗျာ
။ဟုတ်ကဲ့တကယ်တမ်းကျွန်တော်တို့ဒီစစ်ကောင်းဆောင်တွေကိုအမေရိကန်နိုင်ငံနေပြီးတော့အရေးယူနေဆိုပြီးဒီရဲ့ဘိုင်ဒန်ထွက်လာပါတယ်။အကြောင်းပြချက်ကတော့ရခိုင်ပြည်နယ်မှာဒါလူမျိုးစုံတပ်ဖြတ်မှုဖြစ်နေတယ်ဆိုတဲ့အကြောင်းပြချက်နဲ့ပါ။ကျွန်တော်အနေနဲ့တော့ဒီအကြောင်းပြချက်ကိုမှန်တယ်လို့မယူဆပါဘူး။ရခိုင်ပြည်နယ်ကိစ္စဟာလူအခွင့်အရေးရှိတော့ကနေကြည့်လို့ရှိရင်ဆိုရင်ဒီဟာကောင်းတယ်ဆိုရဲကိစ္စမှန်ပေမဲ့ဒီကိစ္စကိုသမိုင်းကြောင်းအပါဝင်ရှိတော့ပေါင်းစုံကနေပြီးတော့သုံးသပ်ဖို့လိုပါတယ်။ဒီနေ့ကျွန်တော်တို့မြန်မာနိုင်ငံမှာရှိတဲ့တိုင်းသားလူမျိုးတွေရဲ့ရှုထောင့်ကနေသုံးသပ်ဖို့အမေရိကန်နိုင်ငံအပါဝင်အနောက်နိုင်ငံကြီးတွေကပြက်ကက်ပြက်ကွက်ခဲ့တဲ့အတွက်အခုလိုအရေးယူမယ်ဆိုတဲ့စကားမျိုးပြောလာလို့ကျွန်တော်အနေနဲ့ယူဆပါတယ
်။ဟုတ်ကဲ့အခုတခါတော့ကျွန်တော်ဒေါက်တာတင့်စီကိုမြင်ချင်ပါတယ်ခင်ဗျာဒေါက်တာတင့်စီပြောပြပါခင်ဗျာ
ဟုတ်ကဲ့ကျွန်တော်တို့ဒီရခိုင်ပြည်မြောက်ပိုင်းကရေခင်နောက်ဆုံးရေခင်ဖြစ်ပြီးတဲ့နောက်မှာအခုလိုအမေရိကန်ကနေပြီးတော့စစ်တပ်ကောင်းဆောင်တွေကိုပြစ်မှတ်ထားတဲ့ရေယူမှုမတိုင်ခင်ကတည်းကဗမာနိုင်ငံရဲ့ပုံရိပ်ဟာနိုင်ငံတကာမှာနေစဉ်နေတိုင်းနိုင်ငံတိုင်းလူလူမှာပုံရိပ်ကကျပြီးဆိုးပြီးတော့အတော့ကိုအကြီးတန်းခဲ့ပါတယ်။တနင်္ဂနွေလုံးကိုရောဒါမှမဟုတ်အစိုးရကိုရောဒါမှမဟုတ်အဓိကတော့နာမည်အကြီးဆုံးကတော့အောင်ဆန်းစုကြည်ကိုပြစ်မှတ်ထားပြီးတော့ပုတ်ခတ်ဆဆွဲတွေအများကြီးဖြစ်လာတယ်။အဲ့လိုကနေမှမကြည့်။နောက်ဖြည်းဖြည်းချင်းဒီတရင်တက်လာတာတွေကိုချိန်ခိုင်းပြီးတော့အဲ့လိုဖြစ်ကြတယ်။အဖြစ်ပြီးတော့တချို့ကဟိုအေးယူမှုလို့မကြင်ညာတော့မဖြစ်တော့ဖြစ်ပြီးပြီဆိုတော့ဟိုပူပေါင်းဆောင်ရွက်တဲ့သင်တန်းတွေဟိုပိတ်တာတို့နောက်တစ်ခါဒီအမေရိကန်မဟုတ်တဲ့ဒီ World Bank ဆိုတဲ့ကမ္ဘာ့ဘဏ်ကတောင်မှဟိုအကူအညီတွေရက်မယ်ဆိုတာတွေလောက်တောင်ပြီးပြီဆိုတော့ဖြည်းဖြည်းချင်းနဲ့ကမှနည်းနည်းသဘောပေါက်လာပြီးတော့ခုစစ်တပ်ကောင်းဆောင်တွေသာဦးတည်ထားမယ်လို့ဖြစ်လာတယ်ခင်ဗျာအဲ့တော့ဒါကို၆ချီရပြင်တကယ်မြေပြင်မှာဖြစ်တဲ့အခြေအနေနဲ့အဲနိုင်ငံတကာကကြားသိနေကြတယ်ကကွယ်လွတ်ချက်မှုတွေကွယ်လွတ်မှုတွေရှိခဲ့လို့တလို့ပြောင်းလာတာနောက်ထပ်လည်းအဲ့လိုဆက်ပြီးပြောင်းရင်တော့ကမှန်ကန်သင့်လျော်တာတွေတော့ဖြစ်လာနိုင်တယ်ပေါ့သို့တော့ကျွန်တော်တို့နိုင်ငံအဖို့တော့ဟိုဖြတ်မြတဲ့အမဲစကြီးတစ်ခုတော့ထင်သွားခဲ့တယ်ဒါအတော့ကိုစိတ်မကောင်းစရာဖြစ်တယ်လို့ပဲပထမကျွန်တော်ဆွေးနွေးပြရစီခင်ဗျာ
ဟုတ်ကဲ့ဟိုအခုတခါအလှည့်ပေးချင်တာတော့ကိုအောင်မိုင်းပါခင်ဗျာကိုအောင်မိုင်းကိုရောက်ဆွေးနွေးပြပါခင်ဗျာ
အခုဆွေးနွေးကြရလို့ကျေးဇူးတင်ပါတယ်ကျွန်တော်ကိုအောင်မိုင်းပါအဲ့တော့ကျွန်တော်ပြောချင်တာကကျွန်တော်တို့ပြည်ပြည်လေးကိုကျွန်တော်ပြည်ပြည်လေးရမယ်ဆုံးဖြတ်မှာဖြစ်တယ်ဆိုရင်အခြေခံအနေနဲ့ကျွန်တော်ဆွေးနွေးမှာဖြစ်ပါတယ်။ဘာကြောင့်လဲဆိုတော့ပြည်သူလူထုမှာလာ 那个关键的双阿里西亚是吧？可能新疆的财经对象的不得比较，前面七楼早就没见了。因为这样呢，就提高六块的能源价财经的，可能五点里的能源价财经的价嘛，不多年有新的路就能听的。就大概财经的知道，起码他不做业余的嘛，人家不做的那是要做。啊，再问我怎么查的嘞？啊，姑娘，这么多的我怎么查了？这条路底下嘞？当然了，没多少个，人家怎么查被就看了不少的吧？但是啊，我查他嘞，说话口味挺厉害的。第一点，在些农村里嘛，小的可以批大米的处理对呀。嘛，别我嘛，我比这边农村些恰看他是骗的，可你要是些联系的，你就要骗的。现在个说话的，你别你别我当了呀，这个。基本就是这么他背着人民的人民收入，这当然不鼓励给啥子钱来买来
的。OK OK， 接着讲嘞，所以古的卡真的古话古话真的变比较没劲嘛嘞。所以第巴塔马波里的，一看比那个第大个穆斯林的，你那边阿迪是那个不古啥比较，他多比的卡嘛，那个那个个外比较，你给啥呢？不得比较大文学的对吧？那个那代名的不古东山书记批的书比较。当山书记不为完毕了，必定该加了吧？台面那位老白嘛加了，当山书记大幕后边的李吉山嘛，昨天龙游一跌破的，里面然后李龙游一跌破的，里面感觉木里个，啊，这个的招文别的队嘛，招文系列出来，本身都难难的嘎嘎，我表来比较明了了玻璃，所以说哎，请你不加了，古话不不露天嘛了，怎么样？反正古龙游，的 focus 加当山书记别干的比较的。第四代的党长的白骨，乌克兰在六天嘛嘞？
这道里面表现呐，把他妈党三书记部，脑袋里面里面一开始上来发生事故，这个变卖他违反在开始说，不老说那些里面个说，现在个比这么多高招牌呢，这么多武器说，变卖他比违反哪来说？这种人家就话有的第一。你就别骂他嘞，那不是龙王乱你。这个人家来看这个，人家那个马彪你哪个？哦，如新加坡的，如新加坡的，那人家没不咋的见你了，对不对？这个这看几年，那对这个哪个？人家他们对路吃大嘛好比，如新加坡做嘞米嘞，大人那阿坤伊当路吃大吧，大人那阿坤伊当嘞做嘞阿对白啥？白山路那里呢，就是阿那屋，再到呢，这伯明天的也一对，喏，爸妈那个，爸妈大爷那旅游里个，那么看，那么看的一对，地基上盖对地心呢，你也麻烦的，喏，啊，就路一对，大爷那地基阿东地心啊，下面有细，没那么小那撇开吧，边际没注意，这个人一开机呢，那是一家对啦，阿啥一家配不会让你旅游。也别看东德国这边因为问大亚的知道吧他身边的家平时人他的是生意的不吧第一下结果每年的家长的比较第一下结果下这部下东德部一年部这个比这个的对一开始呢这个呢不如有点生意的比较爸妈那年呢爸妈的有理由比较差的
OK OK 吧，所以说，古的第二类人是什么？包文水内部跑南北，北台的独立股来北边的怎么样？古单台昂里来么嘛是吧啦？文要比较水内比较怎么样？都是那录音里比较比较怎么样？
主要是美国那个人，你妈那个不嘛他的，那个啥啥啥也不管啥个。我以奥巴马来参加了的，你妈那个人，我们是故乡的呀，都是也。都上街里讲出来，不能不能拉一下你说，你怎么了？讲我来批的钱嘛，这老奶奶给代代生产讲来木里呢，多收来钱嘛。那古路别的那路一批来了，路就弄了有啥吧？那这些个，你等下这人啊，古皮啊那路不过没有啊啥？他个把龙我标的，你妈奶奶收下那些钱的出来，啊钱的呀，把那边你古些收下些高档的，我那些高档的股，这么多高档的股，你三千倍数。楼盘嘞，这好的呀个，哎呀呢，奶奶呢，这三亩拿出来没有嘞，对米吧嘞，他们这空气咋个？一看一个，的这么多这个，的南面从乡到嘛出路，苦干是个新农业嘞，出来这好的呀个，的你们那个嘛，现在比都伢子个生产嘛，这的一看一个，把它一路牛一头拦住呢，对米新的对，
ဒီနိုင်ငံကောင်တော်ဒေါအောင်ဆန်းစုကြည်ရဲ့ဒီဘက်မှာသူရည်ရွယ်ထားတဲ့ဖွဲ့စည်းပုံကျင့်စဉ်ရေးလို့ဒီဘက်ကဒီငင်းငယ်ရေးလို့ကိစ္စတွေမှာအဲ့လိုနောက်ဆက်ဖြစ်မှာကတော့နည်းနည်းလေးစိုးရင်ရပါခဏအဲ့တော့ဒီအမေရိကန်အနေနဲ့လည်းပဲမြန်မာနိုင်ငံကိုဟိုတန်တမန်ရေးရာရစဉ်းစားတဲ့အခါမှာဟိုဘလိုမျိုးကြီးတဲ့ပုံကောင်းမွန်တဲ့နီးလာဒီပို့ပြီးတော့ဟိုစဉ်းစားမလဲဆိုတာဟိုလည်းပဲတုံးတက်သိချင်တယ်လို့ကျွန်တော်ဒီလိုပဲပြောချင်ပါတယ်ခင်ဗျာ
ဟုတ်ကဲ့ကောင်းပါပြီခင်ဗျာအခုတစ်ခေါက်တော့ကျွန်တော်ကိုမင်းမင်းကိုအလှည့်ပေးချင်ပါတယ်ကိုမင်းမင်းဝင်ရောက်ဆွေးနွေးပေးပါခင်ဗျာ
အဲ့တော့အမေရိကန်ရွေးကောက်ပွဲနဲ့ပတ်သက်ပြီးတော့ဒေါ်လာထက်နိုင်သွားတာလေကျွန်တော်နိုင်ငံကန်ဆိုးတယ်ပြန်ဟောအမေရိကန်ကလေးနဲ့နိုင်တော့ပူကောင်းတာပေါ့ဗျာဆိုတဲ့အခါကျတော့ဟိုအာမီလိုင်းကိုလည်းကျွန်တော်ကပြောချင်တယ်အာမီလိုင်းမှာကြတော့လေဆိုတော့ပြောလို့ဒီလက်ရှိဖက်စည်းပုံကအာမီလိုင်းကိုဒေါ်အောင်ဆန်းစုကြည်ကကွန်မန့်ပေးလို့မှမရတာလေမရတဲ့အခါကျတော့ဆိုတော်လေးကိုရှုပ်ထွေးနေတဲ့လက္ခဏာတော့ရှိတာပေါ့နော်ဆိုတော့ခါကြတော့တော်တော်လေးကိုဒီမြန်မာနိုင်ငံရေးရဲ့ဒီဟိုအကြောင်းအရာကြီးရှင်းမယ်ဆိုရင်ကျွန်တော်ဂွင်းဆက်တွေလိုက်ရမှာပေါ့နော်ဘူးမပေါ်မှာကျွန်တော်တစ်ခုပဲပြောတော့ပေါ့အခုကျောင်းဆန်းသူကြီးရွေးကောက်ပွဲမလုပ်ခင်ကဥပန်းရှင်ကိုတွတ်တွေ့ရဘာကြောက်လဲဂွင်းဆက်ကြီးကျွန်တော်လိုက်ရတော့မယ်ဒီဥပန်းရှင်ကိုကျောင်းဆန်းသူကြီးတွတ်တွေ့တဲ့အချိန်မှာဘယ်လို agreement ရှိခဲ့လဲဒီမှာကျွန်တော်တို့ကဒီပြန်ပြီးတော့ကျွန်တော်ကအပိုင်းပြန်လုပ်ရမယ်ဗျာနော်အဲ့တော့အဲ့ဒီသဘောတူညီချက်တွေမှာဘာတွေများကျောင်းဆန်းသူကြီးကိုချုပ်ကန့်ခဲ့တယ်လေအမလို့ပြောတယ်နော
်ဟုတ်ကဲ့
ဘောလုံးကြီးကလက်ရှိအာမီကိုပြောကျင်တယ်လှုပ်ရှင်တယ်ဆိုရင်လေသူ့အနေနဲ့အာမီကိုဘယ်လိုနီးရတဲ့သူရှုပ်ကိုင်တယ်သူ့ဝေးသွားမလားဥမာပြအာမီရဲ့အမအောင်ဆောက်မလား
ဟုတ်ကဲ့
အာမီရဲ့အမအောင်မဆောက်မလားအာမီကိုပြည်နဲ့အာကိုပြီးအာမီကိုချမလားအဲဒါမျိုးလေးပေါ့နော်ဆိုဟိုနည်းနည်းလေးလေးရှိချင်ဦးလေးပြောမှနားလည်မှာသူတို့ကကျွန်တော်ဒီလောက်ပဲပြောပြမယ်
ဟုတ်ကဲ့ဟုတ်ကဲ့ကျေးဇူးပါခင်ဗျာကျေးဇူးပါကိုမင်းမင်းဟုတ်ကဲ့ကိုခင်မောင်လည်းဝင်ရောက်ဆွေးနွေးပေးပါခင်ဗျာ
ဒီခံစမ်းနာအဲ့ဒီအစောကတည်းကဒီကချစ်တော်ကြောင့်အဲ့ဒီအစောအဓိကအားရပြည့်လို့ဒီကလည်းတော်တော်ရဲ့သူခေချိုးမှုချိုးမှုတွေရဲ့အကျိုးတွေကိုချောင်းနေကြရခိုင်တော့တာဖြစ်ရဖြစ်တယ်။ရခိုင်ကျန်းသာကြီးအဲ့ဒီအစောကြီးအားရချက်ကိုနင်းပြီးတော့တော်တော်အတုံးချတာလူချင်းမသားကိုချစ်မှသားပြီးတော့နိုင်ငံကစားတော့ဖြစ်တယ်။ရခိုင်ကျန်းသာကြီးအကျိုးစုလို့တော့ပေါ်မခိုင်ပေါ်နိုင်ရင်ကလားဆရာကငါစစ်တပ်ကိုနင်းနေတာဖြစ်ပါရဲ့။အဲ့ဒီအစိုးရကြီးတရားဝင်ခက်ခဲတာကြီးဒါနဲ့ထုတ်ခဲ့အဖြစ်အရုံကိုကြုံကြရတယ်
။ဆိုတော့အခုဒီမိကုံတော့ဒေါက်တာတင့်စေကိုမေးချင်ပါလေ။ခုနကကိုရဲနိုင်အောင်တော့ပြောကိုဝါတော့ပြောသွားတာပေါ့လေ။ဆိုတော့အထူးသဖြင့်တော့ဒီရခိုင်ဒေသရင်းကမွတ်စလင်တွေဟာဒါတိုင်းရင်းသားအခွင့်အရေးတောင်းဆိုလာတာလာတဲ့ပုံစံမျိုးကိုတော့ကိုဝါကအဓိကပြောသွားတာပေါ့။ဆိုလိုတဲ့အခါကျတော့အခုလိုမျိုးဒဏ်ခတ်ရေးယူဖို့အနောက်နိုင်ငံတွေအနေနဲ့ဆောင်ရွက်လာတဲ့အခါမှာဟိုဒီအနောက်နိုင်ငံတွေအနေနဲ့ဒီမြမအရင်နဲ့ပတ်သက်ပြီးတော့ဒီဒုက္ခတွေဒီအရင်နဲ့ပတ်သက်ပြီးတော့ဘာတွေလုပ်ပေးရမယ်ဆိုတာမျိုးကိုဟိုတောင်းဆိုထားခဲ့တယ်လို့ဒေါက်တာတင့်ဆွေအနေနဲ့သိရပါလေဥမာအမေရိကန်အနေနဲ့ရောနောက်ဒီဥရောပနိုင်ငံတွေအနေနဲ့ရောပေါ့လေ
ဟုတ်တယ်လို့ဗျဒီကိစ္စမှာနိုင်ငံတကာကဟိုထုံးပြန်တဲ့နိုင်ငံတကာရဲ့လုပ်ပုံလုပ်ပြီးပေါ့တခြားနိုင်ငံတွေပေါ်မှာသူတို့ဝင်ရောက်ဟိုဆောင်ရွက်မှုတွေမှာသူတို့ကပထမကသူ့ရဲ့နိုင်ငံအကျိုးစီးပွားကိုအဓိကကြည့်ပါတယ်။အဲ့ဒီအကျိုးစီးပွားတဲမှာလည်းပဲရေတူအကျိုးစီးပွားနဲ့ရေရှည်အကျိုးစီးပွားနှစ်ခုကိုချင့်ချိန်ရပါတယ်ခင်ဗျ။အခုအမေရိကန်မှာခုနတယောက်ဆွေးနွေးသလိုပေါ့လက်ရှိတက်နေတဲ့ဒေါ်နယ်ထရမ့်ကသူကဟိုမြန်မြန်ပြောပြီးဟောရနဲ့လှုပ်တဲ့ရေတူကိုကြည့်တဲ့ဟိုသမ္မတမျိုးဖြစ်တယ်ခင်ဗျ။ဒါကြောင့်ပဲအဲ့ဒီလိုသာမြန်မာနိုင်ငံမှာဟိုစစ်တပ်ကိုတပ်မတော်ကောင်းဆောင်တွေကိုဦးတည်လို့ပဲဖြစ်ဖြစ်တခြားအကြောင်းကိုပဲဖြစ်ဖြစ်ဆန့်ကျင်ခေါ်တဲ့တန်ခတ်အရေးမှုဒီလုံးလို့ရှိရင်အကျိုးဆက်တွေဘာဖြစ်မလဲဆိုတာကိုဟိုချင့်ချိန်ဖို့နည်းသလားလို့ကျွန်တော်ကတော့ဟိုစိုးရင်တယ်အဲ့လိုဖြစ်ရင်ဘာဖြစ်မလဲဆိုတဲ့အနေထားသူတို့ဖြစ်တာလေကျွန်တော်တို့နိုင်ငံဖြစ်တာကိုကျွန်တော်ပို့ပြီးစိုးရင်ပါတယ်အော်မနေ့ကပဲအိန္ဒိယကသုတေသီတယောက်ရေးသလိုအဲ့လိုလားဖြစ်လို့ရှိရင်မြန်မာနိုင်ငံဟာတရုတ်နိုင်ငံအပေါ်မိခိုးရမှုပို့ပြီးတော့ဆိုးသွားမယ်။တနည်းအားဖြင့်မြန်မာနိုင်ငံဟာဟိုဒုံရင်းဒုံရင်းကိုပြန်ရောက်သွားမယ်အနေအထားဖြစ်တယ်။အဲ့ဒီအတွက်လည်းဒါဟာအိန္ဒိယနိုင်ငံအတွက်အကောင့်ခက်စရာဖြစ်တယ်လို့ဆွေးနွေးသလိုမျိုးပေါ့။ဒါကရေရှည်ယူစီးပွားမှာဟိုပြောင်းညာကျိုးတက်ရောက်နိုင်တဲ့ဆုံးဖြတ်ချက်တွေဖြစ်တယ်လို့ကျွန်တော်ကမြင်တယ်။နောက်တစ်ခုကဟိုရေတိုကျိုးစီးပွားပါပဲ။ဒီဘာသာရေးကိုချုံပြူတဲ့အဲဆောင်ရွက်မှုလှုပ်ရှားမှုတည်င်းတွေကိုအမေရိကန်တို့လိုဥရောပနိုင်ငံတွေဟာသူတို့ကလည်းပြန်ကြည့်ကြရည်ရှိတယ်ခင်ဗျ။အဲ့တော့အဲ့ဒါတွေကိုကြည့်ပြီးတော့မြန်မာနိုင်ငံလိုပြုတ်ကွက်နိုင်ငံတစ်ခုပေါ်မှာဒ ังก็ยืมมือลูกหลานเช่นตุลุฮะตุลุดไม่ดีอะไรเราข้างเราจะรู้นั่งงานจะรู้ลืมอยู่ในจะรู้เลสิสวาปน้องเอลูพิเตตัวทำแต่มาโอ้กามกองเรียพิเตตคู่กูจะรู้พิจารณาเนี่ยการหาลูกจะรู้ตรงแบบ
โอเคโอเคจะรู้ดอกต้นสิวเซปีนมีจิมาเลยจะรู้อเมริกันพี่น้องจิมาส่วนยังยังดีแต่มาอุบามาเลทตรงอ่ะรอဒီဒီမိုကရက်အစိုးရကနေဒီရီပက်ဘလစ်ကန်အစိုးရထက်ပေါ့လေပိုပြီးတော့ချေချက်ညှိနှိုင်းတဲ့လမ်းကြောင်းကိုကျင့်သုံးရတာကိုပိုအားတန်တယ်လို့ဆိုပါတယ်ဆိုတော့ဟိုဒါကြောင့်မလို့ဒီမြန်မာပေါ်ကိုပိတ်ဆို့တန်ခတ်မှုတွေကိုရှော့ချပေးတယ်ဒါမဲ့ရီပက်ဘလစ်ကန်တွေကဒီအာဏာရှင်တွေနဲ့ပတ်သက်လာရင်တော့သဘောထားတင်းတင်းမာမာဆက်ဆံတတ်ကြတယ်လို့ဆိုကြပါတယ်ဆိုတဲ့အခါကျတော့အခုလိုအခြေအနေမှာအစိုးရအမေရိကန်မှာလည်းအစိုးရအပြောင်းအလဲတွေဖြစ်လာတဲ့အခါမှာအခုလိုမျိုးဒီပိတ်ဆို့တန်ခတ်မှုတွေပြန်လုပ်ဖို့ဆိုတဲ့ဟာကဒီအစိုးရရဲ့မူဝါဒနဲ့ဘလောက်ထိအောင်သက်ဆိုင်နေပါလဲ
အဲဒါလို့ပြကျွန်တော်ကဒီဗမာနိုင်ငံနဲ့ပတ်သက်ရင်အမေရိကန်နိုင်ငံရဲ့နိုင်ငံရေး policy မှာပါတီတစ်ခုကိုကျွန်တော်သိကြီးတော့ခွဲမိမမြင်ဘူး။ဘာကြောင့်လဲဆိုတော့ဟိုအရင်တုန်းကပထမအုပ်ဆုံး sanction လုပ်ခဲ့တာ Bill Clinton မှာသူလက်မှတ်ထိုးခဲ့တာသူလက်ထက်ကလူ့ခွင့်ရေးချိုးဖောက်မှုကိုအကြောင်းပြချက်ကနေပြီးတော့ sanction တွေဖြစ်လာတာပါအဲ့ဒီနောက်မှာတက်တဲ့ George Bush တို့ရောဟိုသာဖအစိုးရရောကလည်းမြန်မာနိုင်ငံဒီမိုကရေစီကိုပြောင်းပြောင်းတင်းတင်းထောက်ခံအားပေးပါတယ်။ Obama အထိပေါ့နော်။ Obama မှကျတော့ဒီ sanction ကိုရုတ်တဲ့အထိဖြစ်ပါတယ်။အဲ့တော့ဟို Republican နဲ့ Democrat လို့မမြင်မဲနဲ့အခု Donald Trump ကတော့ပုံစံတစ်မျိုးကြတဲ့ Republican ဖြစ်နေတာကကျွန်တော်တို့အတွက်ဟိုခံကံကောင်းမှုတခုဖြစ်ပါတယ်။ဒါကြောင့်သူလည်းပဲနှစ်နှစ်နေမလဲကျွန်တော်တို့ပြောလို့မရဘူးပေါ့သို့တော်လည်းပဲသူ့ရဲ့နိုင်ငံရေးဝန်ကြီးကမနေ့ကပဲကျွန်တော်တို့ပို့ချုပ်မှုကြီးမေအောင်လိုင်းကိုဖုန်းဆက်တယ်ဆိုတော့တင်းလေရတော့ကသူတို့လည်းချင်းချင်းချင်းချင်းတော့လောက်ကြမယ်လို့ဟိုမျှော်လင့်ရပါတယ်ခင်ဗျဟု
တ်ကဲ့ဟုတ်ကဲ့အခုတခါကျွန်တော်ဒီတိုင်းရဲ့လေးလိုင်းစီစဉ်မှာပါဝင်ဆွေးနွေးဖို့ဖုန်းခေါ်ထားတဲ့သူတွေအလှည့်ပေးကြပါတယ်အာကိုတီးလည်းမူကိုကျွန်တော်မေးမြန်းကြပါတယ်ကိုတီးလည်းမူဝင်အောင်ဆွေးနွေးပေးပါခင်ဗျ
ဟုတ်ကဲ့ခင်ဗျဒီခိုင်ရင်းနဲ့ပတ်သက်ပြီးတော့ကျွန်တော်ပြောရင်တော့ဒီလူ4-5သိန်း4-5-6သိန်းပြည်တဲ့အတွက်ဒါဖိနှိပ်မှုကရှိတယ်လို့ကျွန်တော်ပြောလို့ရပါတယ်ခင်ဗျအဲ့ဒီအတွက်တော့နိုင်ငံတကာကဖိတ်ဆို့အရေးယူမှုဟာတော့ဒီမိုကရေစီလမ်းကြောင်းကိုထိခိုက်တယ်မထိခိုက်ဘူးဆိုတာကတော့လှုပ်တင်လှုပ်ထိုက်တာကိုလှုပ်သွားတယ်လို့ပဲကျွန်တော်မြင်ပါတယ်ဘာဖြစ်လဲဆိုတော့ကျွန်တော်တိုင်းရင်းသားဒေသတွေမှာနှစ်ပေါင်းများစွာဖိနှိပ်ထုတ်ချေတက်ခဲ့တပြခဲ့တာဟုတ်နော်ဒီခိုင်အရေးမှာနိုင်ငံတကာနည်းနည်းတိရလိုက်မယ်လို့ကျွန်တော်မြင်တယ
်ဟုတ်ကဲ့ဟုတ်ကဲ့ကျေးဇူးပါဆိုတော့ဟိုအညာမီအောင်ကြီးအလှည့်ပေးခြင်းပါတယ်ဝင်ရောက်ဆွေးနွေးပေးပါခင်ဗျာ
ဟုတ်ကဲ့ကျွန်တော်ရှိတယ်ခင်ဗျာ
ဟုတ်ကဲ့ပြောပါခင်ဗျာဝင်ရောက်ဆွေးနွေးပါအ
ဲဒီလိုခင်ဗျာခုလာတော့ဆိုင်းရှင်ချတာကတော့ဝင်လင်းပြောပြမယ်ဆိုလို့ရှိရင်ချရဲဟိုတပြားဟောင်းပြန်ပြန်လာလားနော်ဒီချင်းကလည်းတော့တံတောဆိုရလည်းတော့မလည်းဒီဆိုင်ရှင်တွေကိုလိုက်ကြတယ်။အခုကနည်းနည်းထူးခြားနေရတော့ရှိနေရ။တက်နေတူကအစိုးရကိုဖွဲ့ထုတ်လိုက်တာ။မင်းကဒီလိုနာနာကျနေနားထောင်လိုက်တဲ့ကလေးတော့ရှုပ်တော်အမတ်ပြောက်ကနေပြီးတော့အစိုးရကတော့ဒီမိုဒီစီများများကိုတွားနေတဲ့အစိုးရမသိချီအားမသိကြပါနဲ့လို့အမေရိကန်တို့တော်မတရားလည်းပြောတယ်။အဲ့ဒါကြီးကပရမီးလား။ဒီကောင်းမှုဆိုတော့ကျွန်တော်တို့ဒီနေ့ကျွန်တော်တို့ရဲ့ယူဆခေါင်းဆောင်လည်းတက်မတော်ဟာဒီမိုဒီစီလမ်းကြောင်းကိုကြိမ်းများနေတာအမျိုးသားယူကြဆူယူဝင်တလုံးသွင်းပြီးတော့တွားနေတာအဲ့ဒီမှာမတော်လို့ရပါဗျာဒီကြီးမြောက်ကြဗျာမေမေလေးကငါလည်းမြည်ရတာလို့ရှိရင်ဒီကလေးစီလမ်းကြောင်းကိုတွားနေတယ်မှာမေမေလေးလက်ခံမှုဖြစ်နိုင်တယ်ဗျာအဲအကယ်၍ငါးများကြီးကတွဲသွားနိုင်လို့ရှိတော့ငါးများကြီးလက်ခံမှုဖြစ်နိုင်တယ်ဗျာအဲဆိုလိုတဲ့ဘောကတော့ဒီလိုကဘာမှဒီလိုလည်းမဖြစ်ပါဘူးဒါဥပမာပြောတာပါဒါလည်းဖြစ်ဖြစ်ပေါ့ဗျာအဲ့လိုကျွန်တော်တို့ဆိုင်ရှင်လေးကိုခွဲပြီးတော့မှချထားပြီးဒီကောင်းတဲ့လက္ခဏာတွေလုပ်ပြီးဗျာအဲခုနဆရာဒေါက်တာကျင်းစီကျွန်တော်ထောက်ခံပါတယ်အကျိုးရင်းကအဲ့ဒီဆိုင်ရှင်ကိုကျွန်တော်တို့အစီအစဉ်ပေးပေးနေနေလုပ်လိုက်လို့နိုင်နိုင်နိုင်နိုင်လုပ်နေဆိုလို့ရှိရင်တော့မလွှဲမမြေတရုတ်နဲ့အောက်တော့ရောက်သွားမှာပဲ။ဟိုဒီကြီးကလို့ပြင်လာတော့တန့်ချင်လို့အားလုံးကျွန်တော်တို့ရတော့ကိုပြန်ခေါ်ကြတဲ့အမေရိကန်ပြည်တော်မှာဟိုလေကျွန်တော်တို့ရှင်ရက်လေးအဲ့ဒီလိုတုတ်ပြူမျိုးတွေသူ့ရဲ့အမြင်နဲ့တကြွလို့ပါခင်ဗျာ။မြန်မာနိုင်ငံကိုပြစ်ထားလို့တော့တရုတ်ရှင်ကအောင်မျက်နှာကိုဖြစ်သွားလိမ့်မယ်ဆိုပြီးတော့အဲ့လိုဒီမြင်ပါတယ်ခင်ဗျာ။အဲ့ရှင်ကလို့ပုတ်ပြူမျိုးတွေအမေရိကန်နိုင်ငံမှာတော်တော်များများရှိနေဆိုလို့ရှိရင်တော့ဆိုင်ရှင်လုံလားဟာမချမ်းနိုင်ဘူးလို့ကျွန်တော်မြင်ပါတယ်ခင်ဗျာနော်အဲဘာလို့ဖြစ်ဖြစ်ပေါ့လေကျွန်တော်တို
့ဟုတ်ကဲ့
ကျွန်တော်ရဲ့လူမျိုးတောင်းတော့အမြင်ဆိုရဲတိုက်ချုပ်ကြီးကိုကြီးမအောင်နိုင်လို့ရ 有把人家是因为在农村那边嘛，就是不就是两两多那边去嘛，你又不用那个第三期嘛，两两三三的也全买那个知道，就能听不呀
？OK 吧 ，OK OK， 郭子明，郭子明来要把一块郭子明，我要说你别话看呀。
OK， 那那个年的 democracy， 两两我都都话呗，都话脑筋来多啊，脑筋那个知道，你那听嘛的看呀 ？OK， 不如话嘛，就那边嘛那个的，နောက်ပြန်လဲအောင်မလို့ဘူးသူတို့ကပဲလောက်တယ်လို့ပဲကျွန်တော်အနေနဲ့ထင်မြင်ယူဆမိပါတယ်ခင်ဗျဟုတ်ကဲ့
ဟုတ်ကဲ့ကျေးဇူးပါခင်ဗျအခုဇင်မြောင်ဟင်ဟုတ်ကဲ့ဆိုတော့အခုကျွန်တော်ကိုဝါကိုပဲကျွန်တော်ပြန်ပြီးတော့မေးချင်ပါတယ်ခင်ဗျဟိုခက်တူတူနဲ့လူရင်းလေးတော့ပြောပြပါခင်ဗျဆိုတော့တကယ်တော့လေဒီဒီမိုကရေစီနိုင်ငံတွေတော်တော်များများကဒီမြန်မာအစိုးရဆက်ဆက်လက်ထက်မှာဒီမိုကရေစီအသွင်ကူးပြောင်းရေးဘက်ကိုရောက်အောင်ပေါ့လေကျိုးပန်းတဲ့နေရာမှာအဓိကကြားတဲ့ခန့်ကဏ္ဍတွေပါဝင်ခဲ့တာပေါ့ဆိုတော့အထူးသဖြင့်တော့ဒီမိုကရေစီကောင်းဆောင်တော်ဆန်းစုကြည်အပေါ်လည်းပဲအချိန်တော့တော့အင်တိုင်းအားတဲ့ထောက်ခံတံပိုးပေးခဲ့တာပေါ့ဆိုတော့အခုတော့ဒီဒီမိုကရေစီအသွင်ကူးပြောင်းရေးအချိန်ကောင်းကောင်းနဲ့ဆောင်ရွက်နေချိန်မှာစစ်ကောင်းဆောင်တွေကိုအရေးယူဖို့ဖြစ်လာတာဒီအသွင်ကူးပြောင်းရေးအပေါ်ကိုဘလို့ဘလောက်ထိအောင်လက်ခံမှုရှိမယ်လို့ထင်ပါလဲခင်ဗျာ
ဘလောက်အတိုင်းကဒီရိုက်ခတ်မှုရှိမယ်ဆိုတာပြောဖို့ဖြတ်တင်မယ်လေရိုက်ခတ်မှုရှိတယ်ရိုက်ခတ်မှုရှိတယ်ဆိုတဲ့နေရာမှာလည်းအတုလက္ခဏာဆောင်တဲ့ရိုက်ခတ်မှုတွေရှိမယ်ဆိုတာတော့သာသိနေပေါ့ကျွန်တော်တို့ပြောနိုင်ပါလေ
ဟုတ်ကဲ့ဟုတ်ကဲ့ဆိုတော့ဒေါက်တာတင်းဆွေရောဘလို့ထင်ပါလဲခင်ဗျဒီပြီးခဲ့တဲ့နှစ်ရက်လောက်တုန်းကဆိုရင်အမေရိကန်နိုင်ငံသားရေးဝန်ကြီး Rex Taylor ဆင်ရလဲပဲဒီဗိုလ်ချုပ်မူကြီးမင်းအွန်လိုင်းကိုဟိုသူကိုယ်တိုင်ဖုံးဆက်ပြီးတော့ပေါ့နော်ဒီဒီဒေသခံမွတ်စလင်တွေကိုသူတို့ရဲ့နေရက်ဒီမှာပြန်ပြီးတော့နေထိုင်ခွင့်ပြုရေးကိစ္စတွေကိုပေါ့လေအဓိကထားပြီးတော့ဖုံးဆက်ပြီးတော့ပြောခဲ့တယ်ဆိုတာမျိုးကိုကျွန်တော်တို့သိရပါတယ်ဆိုတော့အဲ့ဒီမှာတော့နောက်ဒီလွတ်တော်အမတ်တရားလည်းပဲဒီအထူးသဖြင့်တော့ဒီရခိုင်ပြည်နယ်အရေးနဲ့ပတ်သက်ပြီးတော့ဒီခုနပြောသလိုမြန်မာစစ်ကောင်းဆောင်တွေအပေါ်တန်ခတ်ရေးယူဖို့ဆိုတာမျိုးပြောပေမဲ့လည်းပဲနိုင်ငံတကာမှာတော်တော်များများပြောနေကြတာကတော့ဒီရခိုင်ဒေသတွင်းကမွတ်စလင်တွေကိုဟိုတိုင်းရင်းသားအခွင့်အရေးပေးဖို့ဆိုတာတဲ့သူတို့တွေကနေရက်ကိုဂုံတိတ်ခါရှိရှိနဲ့ပြန်နိုင်ရေးကိုအဓိကထားဆောင်ပေးပြီးတော့ပြောကြပါတယ်ဆိုတော့ဒီအမေရိကန်ရဲ့အနေအထားကခုနလိုမျိုးပေါ့လေ Rex Tillerson ကိုယ်တိုင်ဖုံးဆက်ပြီးတော့ပြောတယ်ဆိုတဲ့အခါကျတော့ဒီအပေါ်ကိုဘယ်လိုမြင်ပါလဲခင်ဗျာဒေါက်တာတစ္ဆေ
ဒုက္ခတွေဖြစ်နေတဲ့လူတွေကိစ္စကအန္တမဟိုမီဒီယာကိုအသုံးချပြီးတော့လော်ဘီအုပ်စုတွေကိုအသုံးချပြီးတော့နောက်တစ်ခါဟိုငွေကြေးအသုံးချပြီးတော့ဟိုမဖြစ်တင်တာဖြစ်သွားခဲ့တဲ့ဟိုကန့်ဆိုးမှုကြီးကတော့ကျွန်တော်တို့ဖြစ်ပြီးပြီအဲ့တော့ဒါကိုပြန်ပြီးတော့ကျွန်တော်တို့တဲ့ဖို့ဆိုတာအဲ့ဟိုတဲ့ဖို့တော့မဖြစ်နိုင်ဘူးခင်ဗျာအဲ့တော့တောင်းဆိုချက်တွေကတင့်တင့်လျောက်ပတ်တယ်မလျောက်ပတ်ဘူးဆိုတာကျွန်တော်တို့နိုင်ငံရဲ့အရှိဥပဒေအခြေခံဥပဒေနဲ့ဥပဒေကြီးအရာနဲ့နိုင်ငံသားဖြစ်မှုတွေအရာကျွန်တော်တို့ဒီထက်ကြော်ပြီးတော့ပဲဇောအမလုံးလို့မရပါဘူးဟုတ်တကယ်လို့အရင်အစိုးရဆိုလဲဒီလိုလောက်အောင်လုပ်မှာပေါ့နော်အဲ့တော့ဓာရီနဲ့ကြော်ပြီးတော့အစိုးရတွေကခွင့်ပြုနိုင်မှာမဟုတ်ဘူးနိုင်ငံတကာလည်းသူတို့တောင်းဆိုနေတဲ့သူတို့တို့ကိုတောင်းဆိုပြီးတော့အော်နေကြမှာပဲဖြစ်တယ်ခင်ဗျအဲ့တော့အဲဒီရခိုင်ဒေသအစင်ခါစားမှာပါသလိုရောနိုင်ငံတော်အကြံပေးပုဂ္ဂိုလ်ပြောသလိုရောကျွန်တော်တို့နိုင်ငံဒီကိစ္စကရေးရှိကိုအကြာကြီးဆွဲပြီးတော့အကြာကြီးလုံးရမယ်ကိစ္စတွေအစီအစဉ်တွေလည်းအမြောက်များလုံးရမယ်ကိစ္စဖြစ်တဲ့အတွက်နိုင်ငံတကာဘာပြောနေနေကျွန်တော်တို့အချိန်ယူပြီးတော့ဟိုဆောင်ရွက်သွားမယ်ကိစ္စတခုပဲဟိုဖြစ်ပါတယ်အဲ့တော့ဒီနိုင်ငံတကာကအခုလိုဆန့်ကျင်လောက်တာတွေဟာဒီခါအရေးတခုတည်းကိုဟာလာဟိုဇောင်းပေးဖီပြောနေကြတာကျွန်တော်တို့ကနိုင်ငံတကာလုံးရဲ့နိုင်ငံဒီမိုကရေစီပြည်ပြင်ပြောင်းလဲဖို့သွားမှာဖြစ်တော့ဒီမိုကရေစီပြည်ပြင်ပြောင်းလဲမှာတော့ကျွန်တော်ကတော့ဟိုနိုင်ငံကအခုညီနဲ့ပူပေါင်းဆောင်မှုအပိုင်းကတော့ဟိုအားနည်းသွားစရာရှိတယ်။ဒါပေမဲ့လို့ဟိုဂျန်တဲ့အစိပ်ပိုင်းတွေမှာဒီမိုကရေစီပြုပြင်ပြောင်းလဲမှာတော့အများကြီးထိခိုက်ချာမရှိဘူးလို့ဟိုကျွန်တော်အဲ့လိုမြင်ပါတယ
်။ဟုတ်ကဲ့ဟိုကိုအောင်မိုင်းရောဘယ်လိုထင်ပါလဲခင်ဗျ။အခုဒီလက်ရှိပေါ်လေးနိုင်ငံတကာရဲ့အနေအထားနိုင်ငံတကာကဒီပြခိုင်ဒေတာကဒီမွတ်စလင်တွေအရေးတောင်းဆိုနေတဲ့အနေအထားနဲ့ပတ်သက်ပြီးတော့ကိုအောင်မိုင်းအနေနဲ့ဗာပြန်ပြောချင်ပါလဲ။
အေးဗျာကျွန်တော်တကူတော့ဆွေးနွေးခြင်းလေအခုကအမေရိကန်ကလုံးမဲ့ဆန့်ကျင်ဆိုတော့ပဲအားလုံးကဥတည်ပြီးစဉ်းစားကြတာပေါ့အခုကကျွန်တော်ယူရိုပီယန်ဂျူနီယာကတင်းလာလေးကဒီမှာနိုင်ငံနဲ့ပတ်သက်ပြီးစုပ်ပြစ်တကူချရပေါ့ဗျာအဲ့ဒါလူစင်ပတ်ယူရိုပီယန်နိုင်ငံသားရေးဝန်ကြီးကြီးဟောကဘာလား66ရက်နေ့အစည်းအဝေးကနေစုပ်ပြတာမြန်မာတက်မလို့ကာဝေးဦးစီးချုပ်နဲ့တက်မလို့အကြီးအကဲတောင်းချူတယ်လို့ဖိတ်ကြားမှုတွေပြတ်တန်တာလေ
โอเคโอเคนอกสุดนี่จะมีก็มาจะเนาะสังคมสักแก่นสักแก่นนั่นเสร็จแล้วเปลี่ยวๆสรุปดีมุกเรซีเองคุยยาวมุลเลนยาวตัวนี้เนี่ยมาในเงี้ยนี่เนี่ยพอเลยในเงี้ยในการเนี่ยยิ่งมองแต่ไหนมุจูซานี่เลยค่ะมาที่ในในเงี้ยในการเนี่ยสานานาเลมุยาชิยองสอนยังพูดยี่เอาเปล่ายี่จีรุเทมาเลยแม่กูว่าสับบีรับเปลี่ยวๆเออในเงี้ยในการเนี่ยนาเลมุยาบัวประมาณในเงี้ยเนี่ยแต่ยี่จีบาร์เลยลาบีเวในเงี้ยในการเนี่ยมาในเงี้ยเนี่ยเจ๊
แต่แกดีเจตนาหรือผู้ชมงานอะไรพวกนี้ยี่จีบาร์เลยแล้วมาไม่เขาไม่ถูกเนาะเนี่ยมาในงานตัวก็ปกติเดียวก็จูซี่เนี่ยยาละที่ถล่มมาหมดแต่ก็ติ้งสุดเยาวกเนี่ยมาแต่ก็เป็นจันทร์รู้ปุ่งยิ่งกูปุ่งก้องจูซาบุลัวเลยไอ้ลูเรนเนี่ยบ้าจอองซันสุจีเนี่ยจะชี้สัวละมันก็ตั้มรอกของเราดีก็ว่าจูซามาตาเลยจันทร์รู้ปุ่งยิ่ง
กองอพยพไหมปุ่งยิ่งกองอพยพมาตาเนี่ยมันก็สิบปีเปลี่ยนเลยเดี๋ยวปุ่งพี่ชอบทำกูจะเล่นไม่รู้จะเอาอยู่สบายโอเคกูเอาไม่เอาน้องส่งตรงนั้นจะรีบตัวเดียวกันเนี่ยเดี๋ยวไปเดี๋ยวใครเดี๋ยวก็ที่ที่แตงกาลีโก้เลยวันจันทร์เดี๋ยวก็ที่ที่เจ้าก็นำมาที่ที่ออกที่นี่เลยทุกที่ที่จะเปลี่ยนเลยตรงนั้นเองอันนั้นที่แค่ต้องมาที่นั่นมาเลยงานดีกว่าไอ้กูยังไม่ได้ที่จะเปลี่ยนกูไทยที่เจ้าก็น่าเสียหนึ่งไอ้ต้องกู
ဒီတိုင်းရိုင်းလေးလိုင်းအစီအစဉ်မှာပါဝင်ဆွေးနွေးခဲ့သူအားလုံးကိုကျေးဇူးတင်ပါတယ်ခင်ဗျာ။ကိုအောင်အောင်စီစဉ်ထုတ်လင်းပေးခဲ့တဲ့စနေနေ့ည8:00ကနေလိုင်းဆွေးနွေးခန်းအစီအစဉ်ကိုပြန်ပြီးနားဆင်ကြရတာဖြစ်ပါတယ်ရှင်။ ဖေဖော်ဝါရီအမေရိကန်တန်ကနေ2019အောက်တိုဘာလ29ရက်တနင်္ဂနွေနေ့မနက်ခင်းအစီအစဉ်တွေကိုအမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန်ဒီစီကနေတိုက်ရိုက်ထုတ်လွှင့်ပေးနေတာဖြစ်ပါတယ်။အခုလက်ရှိထုတ်လွှင့်ပေးနေတဲ့တနအိစအစီအစဉ်အစအဆုံးကိုမနက်၈နာရီကနေကိုနာရီတီတချိန်နေ့လယ်၁၂နာရီကနေနေ့ကင်းတနအိတီတချိန်ပြန်ပြီးတော့လည်းနားဆင်နိုင်ကြပါတယ်။တနင်္ဂနွေနေ့ညပိုင်းမှာတော့မြမဒီမိုကရေစီ င်မနေ့ပိုင်းထိတ်တန့်ရောက်နေတဲ့နိုင်ငံတကာသတင်းအကျဉ်းချုပ်ကိုဒေါက်တာမျိုးသက်ကကြေညာပေးပါဦးမရှင
်။ဆိုမာလီယာနိုင်ငံမိုဂါဒီရှုမြို့တော်မှာကားဘုံပောက်ကွဲမှုနှစ်ခုကြောင့်ဆိုမာလီယာအနောက်တောင်ပိုင်းပြည်နယ်ကပြည်သူ့ဝန်ကြီးအပါအဝင်အနည်းဆုံးလူ20သေဆုံးခဲ့ရပါတယ်။လွန်ခဲ့တဲ့သတင်းနှစ်ပတ်တုန်းကအဲ့ဒီမှာဘုံပောက်ကွဲမှုကြီးဖြစ်ပွားခဲ့ပြီးလူပေါင်း350ကျော်သေဆုံးခဲ့ရတာဖြစ်ပါတယ်။အခုပောက်ကွဲမှုကြောင့်ဒဏ်ရာသူက40ကျော်ပါတယ်။ပထမပောက်ကွဲမှုဟာနာမည်ကျော် NASA Hubble 2 Hotel မှာဖြစ်ပွားခဲ့တာပါ။ဒုတိယကားဘုံပောက်ကွဲမှုကတော့အရင်ဆက်တော်အဆောက်အဦနားမှာဖြစ်ပွားခဲ့ပြီးသေဆုံးပျက်စီးမှုဘယ်လောက်ရှိလဲဆိုတာအခုထိမသိရသေးပါဘူး။မောင်နှောခင်ဘက်ကနေဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကိုထွက်ပြေးချတဲ့ရွန်ဂျာဒုက္ခတဲ့အများစုနေထိုင်ရာဒေသတွေမှာရှိတဲ့စပါးကင်းတွေကိုမြန်မာအစိုးရတာဝန်ရှိသူတွေကစတင်ရိတ်သိမ်းနေပါပြီ။စနေနေ့မှာမောင်နှောခင်မှာရှိတဲ့စပါးစိုက်ပျိုးဧက9000ကိုအစိုးရကစတင်ရိတ်သိမ်းတာဖြစ်ပါတယ်။ဘင်္ဂလားဒေ့ရှ်နိုင်ငံကောက်ဆက်စ်ပစာဒေသမှာရောက်နေတဲ့ရွန်ဂျာဒုက္ခတဲ့တွေကြားမှာသားပေါ်နှုံထိမ့်ချုပ်ရေးအစီအစဉ်တစ်ခုကိုလုပ်ဖို့အတွက်ဘင်္ဂလားဒေ့ရှ်ကျန်းမာရေးတာဝန်ရှိသူတွေကစီစဉ်နေတယ်လို့ AFP သတင်းတပုတ်မှာဖော်ပြထားပါတယ်။ Cox's Bazar ဒေသကဒုက္ခသည်စခန်းထဲမှာရောက်နေတဲ့ဒုက္ခသည်မိသားစုတွေကတချို့မှာကလေး19ယောက်ထိရှိတာပြီးဇနီးတစ်ယောက်ထည့်ပိုရှိတာကြောင့်မိသားစုစီမံကိန်းဌာနအကြီးအကဲကသားပေါ်နှုံထိမ့်ချုပ်ရမယ်ဆိုတဲ့အသည့်ရွှေချာကျေးကျမ်းမှာမရှိတော့ဖြစ်နေတာမို့အခုလိုလှုပ်ဆောင်တာလို့ပြောပါတယ်။ဖိလစ်ပိုင်နိုင်ငံမှာအကြမ်းဖက်ဖွဲ့နဲ့တိုက်ပွဲဖြစ်ပွားရတာနဲ့ပျက်စီးနေတဲ့မာရာဝင်မြို့ပြန်လည်ထူထောင်ရေးလုပ်နေချိန်မှာပဲမပေါက်ကွဲသေးတဲ့ဘုံနဲ့ IED ဖောက်ခွဲရေးပစ္စည်းပေါင်း2000ကျော်ကိုအစိုးရတပ်သားတွေကသိမ်းဆည်းရမိပါတယ်
။တနင်္ဂနွေနေ့မနက်ခင်းထိတ်တန့်ရောက်နေတဲ့မြန်မာနဲ့နိုင်ငံတကာသတင်းချင်းချုပ်ကိုဒေါက်ခင်မျိုးသက်ကြီးညာပေးသွားတာပါ။ဒီမနက်အစီအစဉ်ထုတ်လို့ရမှုကကိုကျော်ကျော်သိန်းဖြစ်ပြီးအတန်ဖန်းအင်ဂျင်နီယာကတော့ Dave Magnus ဖြစ်ပါရဲ့ရှင်။တနင်္ဂနွေနေ့ညနေဘက်6:00ခွဲကနေ9:00အထိထုတ်လွှင့်မဲ့အစီအစဉ်တွေကိုလိုင်းဒိုမီတာ16 19 25တို့ကနေတိုက်ရိုက်ဖန်ယူနိုင်နိုင်ကြပါတယ်။ VOE ကိုနားဆင်ကြကြတဲ့အတွက်ကျေးဇူးထူးတင်ပါတယ်။သောရရှင်များနဲ့တကွမြန်မာပြည်သူပြည်သားအားလုံးရှင်လန်းချမ်းမြေ့ကြပါစေ။ကျမခွားမျိုးပါရှင်။
This program has come to you from the Voice of America, Washington.